Welcome to the Voice of America in Burmese.
တဲ့မင်္ဂလာဖြာဖြောင်နဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ24ရက်တောက်ချာနေ့မနက်ပဲအစီအစဉ်လေးကို Washington DC မြို့တော်ကနေဆိုင်းမီတာ24/40/58တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ပဲဒီနေ့ကိုဒေါက်တာမြို့တဲ့နဲ့ကျွန်တော်ကြောကြောသိမ်းပြောပြမှာပါ။မြောက်ကိုရီးယားဆိုင်ရာဒုက္ခသည်တစ်ယောက်ကိုအမေရိကန်နိုင်ငံသားဝန်ကြီးကခံထားလိုက်ပါတယ်။သမ္မတထရန့်ကိုယ်တိုင်ကသူ့ကိုရေးယူနိုင်ခြင်းလာလာနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုတာတွေရှိလာနေပါတယ်။ဒေါ်ဆန်းစုကြည်ကို2005ခုနှစ်ကချင်းမြင်ထားတဲ့ Freedom of Edinburgh ဆုကိုပြန်ရောက်သေးလေးပါပြီ။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဆွဆွဲမှုတွေအမျိုးမျိုးကြုံနေရတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အနေနဲ့တရားစွဲခံရနိုင်ပွဲရှိတယ်လို့လူသိရှင်ကြားပြောဆိုနေပါတယ်။
They weren't taken out of campaign finance. That's a big thing. That's a much bigger thing. Did they come out of the campaign? They didn't come out of the campaign. They came.
ဘယ်လိုအကြောင်းအရာတွေပေါ်အခြေခံပြီးတရားစွဲဖို့ရှိပါသလဲ။ဆိုတာတွေနဲ့ပတ်သက်လို့တင်ပြသွားဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူဘင်္ဂလားဒေ့ရှ်နေဇက်ဒုက္ခသည်စခန်းကရိုဟင်ဂျာကလင်းငယ်ရဲ့အနာဂတ်အတွက်စိုးရိမ်ရာအကြောင်း UNICEF အဖွဲ့ကပြောကြားလိုက်တဲ့အကြောင်းနဲ့ကချင်ကျောက်စိမ်းဒေသဓာတ်ပုံပြပွဲအကြောင်းကိုလည်းတင်ဆက်မှာဖြစ်သလိုထိုင်းနိုင်ငံမှာအဖမ်းခံရတဲ့မြန်မာကျောင်းဆရာမတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့သတင်းကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အဖတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါမယ်။အခုရင်ဆုံးတော့တောက်ကြံနေမနဲ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါဦးဗျာ
။ Ford Motor ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Stephen Biegun ကိုမြောက်ကိုရီးယားဆိုင်ရာဒုက္ခသည်ဖြစ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကရွေးချယ်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဖျက်သိမ်းအောင်အမေရိကန်ကအာရုံစိုက်လို့ဆောင်နေနေမှာပဲအခုလိုအထူးကိုယ်စားလှယ်ခံထားလိုက်တာပါဝန်ကြီးပွန်ပီယိုကကျွန်တော်တို့နဲ့အတူစတီးဗ်ပါလာတဲ့အချိန်ဟာတကယ်ကိုအချိန်ကာတက်ပါတယ်ကျွန်တော်တို့ရဲ့ရည်မှန်းချက်နောက်ထပ်တိုးတက်မှုရအောင်လုပ်ဖို့လာမယ့်သတင်းပတ်မှာသူနဲ့ကျွန်တော်မြောက်ကိုရီးယားကိုသွားပါမယ်လို့ပြောပါတယ် Ford ကားကုမ္ပဏီမှာ Mr. Biegun ဟာကုမ္ပဏီနဲ့နိုင်ငံတကာဆွေးနွေးရတွေကြားဆက်ဆံရေးပိုင်းကိုတာဝန်ယူဆောင်ရွက်ရသူပါသူဟာသမ္မတ George W. Bush လက်ထက်ကအမျိုးသားလူမျိုးရေးကောင်စီထဲမှာလည်းတာဝန်ထမ်းဆောင်မှုပါတယ်အဲ့ဒီအချိန်မတိုင်ခင်ကလည်းအလှူတော်ရောထလှူတော်ကပါလှူတော်အမတ်တွေရဲ့နိုင်ငံသားမူဝါဒရေးရာအကြံပေးပို့ကိုဖြစ်14နှစ်ကြာလို့ဖို့သူပါနိုင်ငံသားရေးဌာနမှာချက်တာပရိဒီမနက်ကပြောသွားတဲ့အထက်မှာတော့စတီဖန်ဘီဂန်ကကိစ္စကခက်ခဲပြီးဖြေရှင်းဖို့ခက်ပါမယ်ဒါပေမဲ့သမရကစတင်လမ်းဖောက်ထားပြီးမြောက်ကိုရီးယားလူလူအတွက်ငြိမ်းချမ်းတဲ့အနာဂတ်တစ်ခုဖြစ်လာရေးဆိုတဲ့အမျှော်အမြင်နဲ့ရသမျှအခွင့်အလမ်းတိုင်းကိုစုပ်ကင်လှုပ်ဆောင်သွားရပါမယ်လို့ပြောသွားပါတယ်
American Piranha ရဲ့လာမယ့် November ကြာကာလရွေးကောက်ပွဲမှာဝင်းပြီးမနှောက်ယှက်ဖို့အတွက်ရုရှားအမျိုးသားလုံခြုံရေးဆိုင်ရာတာဝန်ခံကိုသူသတိပေးခဲ့တယ်လို့ American မျိုးသားလုံခြုံရေးအကြံပေး John Bolton ကပြောပါတယ်။ရွေးကောက်ပွဲအနှောက်ယှက်မရှိအောင်ကာကွယ်ရေးအတွက်လိုအပ်တာတွေလုပ်ဖို့ American ဘက်ကပြင်ဆင်နေတယ်လို့လည်းရှင်းရှင်းလင်းလင်းပြောကြားခဲ့ကြောင်း Mr. Bolton ကပြောပါတယ်။ Mr. Bolton ဟာရုရှားအမျိုးသားလုံခြုံရေးကောင်စီအကြီးအကဲ Nikolai Patrushev နဲ့တွေ့ဆုံခဲ့တဲ့ Geneva မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောတာပါ။ဒီကြေညာဟာပြီးခဲ့တဲ့ Helsinki မှာ American သမ္မတ Donald Trump နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ပထမဆုံးချင်းအဆင့်မြင့်ဆွေးနွေးပွဲအပြီးပူးတွဲညင်ညာချက်ထုတ်ပြန်ရေးကိုအဟံအတားဖြစ်စေခဲ့တယ်လို့လည်း Mr. Bolton ကပြောပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီး American ပြည်တော်စုကရုရှားပေါ်မှာစီးပွားရေးကြံခတ်မှုတွေချမှတ်ခဲ့ပြီးဖြစ်ပါတယ်။ American ထောင်လိုင်းရဲ့တိုင်ဝမ်ကဒီရွေးကောက်ပွဲကိုရုရှားကနေဂျောင်းဝင်နှောက်ယှက်တယ်လို့ပြောပေမဲ့ရုရှားကတော့ငြင်းဆိုထားတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတရားစွဲဆိုမဲ့လာလာနဲ့ပတ်သက်ပြီးလူသိရှင်ကြားထုတ်ပြောလာနေပါပြီ။ကျွန်တော်ကတရားစွဲခံရမယ်ဆိုရင်တော့ဈေးွက်တွေပြိုလဲကြကုန်မှာပါပဲလို့ကြာသပတေးကထုတ်လွှင့်တဲ့ Fox ရုပ်သံသတင်းဌာနနဲ့အင်ပီရိုမှာလုပ်ထားတဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရန့်ကပြောထားပါတယ်။အဲဒီတွေ့ဆုံမေးမြန်းခန်းမှာပဲသမ္မတထရန့်ကသူ့ရဲ့ခေါင်းကိုလက်နဲ့ထိုးပြပြီးဒီအုံနောက်တာမပါတော့ရင်ကိန်းကနန်းတွေခမားမယုံနိုင်လောက်အောင်ပြောင်းမြန်ဖြစ်သွားတာကိုမြင်ရမှာဖြစ်တာကြောင့်လူတိုင်းတိတ်ကိုဆင်းရဲသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောပါတယ်။ဒါအပြင်သူကဒီလောက်ကောင်းကောင်းလုပ်ကင်ဆောင်ရထားတာသူ့ကိုဘယ်လိုလုပ်ပြီးဆွဆွပစ်တင်နိုင်မှာလဲလို့လည်းမေးခွန်းထုတ်ပါတယ်။သမ္မတထရန့်ရဲ့မဲဆွယ်စီးပွားရေးဖွဲ့မန်နေဂျာဟောင်းဖောမနော့ဖို့ကိုဆွဲချက်ရှစ်ချက်အတွက်အပြစ်ရှိကြောင်းဂျူရီဖွဲ့ကဆုံးဖြတ်ထားပြီးချိန်သမ္မတထရန့်ရဲ့ကိုယ်ရေးရှင်နေမက်ဂရဂိုဟန်က2016ခုနှစ်မှာအဲ့ဒီအချိန်သမ္မတကိုယ်စားလှောင်းရဲ့လမ်းညွှန်ချက်အရမစ္စတာထရန့်နဲ့ပတ်သက်ခဲ့တဲ့လူသမီးနှစ်ဦးကိုနှုတ်ပိတ်ခောက်ဝင်ပြီးခဲ့တယ်ဆိုတာဝန်ခံလိုက်ပြီးချိန်မှာပဲသမ္မတကိုတရားစွဲနိုင်ခြင်းနဲ့ပတ်သက်ပြီးပြောဆိုတာတွေပိုများလာနေတာဖြစ်ပါတယ်ဒီကြောင့်သတင်းလောက်ကိုသတင်းတွေပြီးမှနားဆင်ကြပါမယ်ခင်ဗျာ
သ မရဒေါ်နယ်ထရန့်ရဲ့ကိုရီးရှင်းနေဟောမိုက်ကယ်ကိုဟင်ကိုအမေရိကန်ဘုတ်အစိုးရရှင်းနေတွေကစုံစမ်းစစ်ဆေးမှုမှာအဓိကကျတဲ့ National Enquirer သတင်းစာဆောင်ရဲ့ပိုင်ရှင်ဒေးဗစ်ဘက်ကာကိုအစိုးရရှင်းနေတွေကပြစ်ဒဏ်ကင်းလွတ်ခွင့်ပေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။နာမည်ကြီးအရသတင်းတွေဖော်ပြလို့ရှိတဲ့ဒီစာဆောင်ရဲ့အမှုဆောင်ရရှိဖြစ်တဲ့ဘက်ကာကသူနဲ့ကိုဟင်နဲ့ထရန့်တို့ကြားပတ်သက်မှုအပြင်2016သမ္မတရွေးကောက်ပွဲမတိုင်ခင်အမျိုးသမီးနှုတ်ကိုနှုတ်ပိတ်ခံဝေပေးတာနဲ့ပတ်သက်ပြီးပြောပြဖို့အစိုးရရှိနေတွင်နဲ့တွေ့ဆုံခဲ့တယ်လို့ Wall Street Journal ကရေးပါတယ်။ဒီလိုတွေ့ဆုံချိန်မှာအချက်လက်တွေပေးခဲ့တဲ့အတွက်ဘက်ကာဟာအပြစ်ကနေပြီးတော့လွတ်ငင်းချမ်းသာ권ရတယ်လို့သူ့ကိုရာဇဝတ်ကြောင်းနဲ့လည်းတရားစွဲတော့မှာမဟုတ်ဘူးလို့ Wall Street Journal မှာဖော်ပြပါတယ်။လိန်ဖြောပြေးရေးဆက်ကတိူဆောင် Stormy Daniels နဲ့ Playboy စာဆောင်ဆံပြမယ် Karen McDougal တို့ကို Trump နဲ့ရှုပ်ခဲ့တာနဲ့ပတ်သက်ပြီးဘာမှမပြောဖို့အတွက်နှုတ်ဖိတ်ခပေးရမှာပက်ကာရဲ့အခန်းကဏ္ဍကိုအသေးစိတ်သိရပြီးတဲ့နောက်ဒီသတင်းပတ်အစောပိုင်းမှာပဲ Trump ရဲ့ရှင်နေဟောင်းကိုဟင်ကအစိုးရရှင်တွေကိုအပြစ်ရှိကြောင်းဝန်ခံခဲ့တာဖြစ်ပါတယ်။ရုံးတော်ကဆယ်ရဆယ်လန်းတွေမှာတော့ရွေးကောက်ပွဲမဲဆွေခြင်းတွင် Trump နဲ့ပတ်သက်ပြီးအမြင်ဆိုးစင်မဲ့ဇလန်းတွေရိုင်းနှီးထုတ်ဝေမှုမလုပ်အောင် Trump ကိုကူညီတဲ့အနေနဲ့ပက်ကာကဘယ်လိုကမ်းလှမ်းခဲ့လဲဆိုတာကိုဖော်ပြထားပါတယ်
။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီချီတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီရီကနေတောက်ကြော်နေမနေ့ဖက်ဒီနေ့ကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြည်ထောင်စုစကော့တလန်အီဒင်ဘရာမြို့တော်ကချီးမြှင့်ထားတဲ့ Freedom of Edinburgh ဆုကိုပြန်ရုပ်သိမ်းလိုက်ပါတယ်။မြို့တော်ကောင်စီကြီးကဲဖြစ်သူ Frank Ross ကတင်သွင်းထားတဲ့အဆိုပေါ်ကောင်စီဝင်တွေကြားချာတာပရင်းဒီကမဲခွဲဆုံးဖြတ်တာမှာကောင်စီဝင်အားလုံးရဲ့ထောက်ခံမဲနဲ့ဆုကိုပြန်ရုပ်သိမ်းလိုက်တာပါ။ဒီဆုကိုဒေါက်ဆန်းစုကြည်နေရင်ကျေကျုပ်ကြနေချိန်2005ခုနှစ်ကပေးထားတာဖြစ်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးအတွက်လှုံ့ဆော်ချက်တွေကြောင့်ဆုပေးထားတာပါ။အခုတော့ရခိုင်ပြည်နယ်မှာအစိုးရတပ်ဖွဲ့တွေရဲ့ရဲရဲဆက်ဆက်လှုပ်ဆောင်မှုတွေကိုဒေါ်ဆန်းစုကြည်ကပြစ်တင်ရှုတ်ချဖို့ညှင်းဆန်တဲ့အတွက်ဆိုပြီးပြန်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။စုကိုပြန်ရုပ်သိမ်းဖို့စသည့်အစိုးရတင်သွင်းသူမြို့တော်ကောင်စီအကြီးအကဲ Frank Ross ကသူ့ကိုဒီစုပေးထားတာဒါမှမဟုတ်စုပေးထားတဲ့အကြောင်းချက်တွေဟာတင်းတင်းလျောက်ပတ်တယ်ဒါမှမဟုတ်မှန်ကန်တယ်လို့ကျွန်တော်ဆက်ပြီးယုံကြည်မှုမရှိတော့ပါဘူး။2005ခုနှစ်ကသူ့ကိုပေးထားတဲ့စုကိုပြန်ရုပ်သိမ်းရေးကျွန်တော်တို့အလွယ်တကူစဉ်းစားဆုံးဖြတ်တာမဟုတ်ပါဘူးလို့ပြောပါတယ်။ဒီမှာမျိုးမတိုင်ခင်ကလည်း Dublin, Newcastle နဲ့ Oxford မျိုးတွေကဒေါ်ဆန်းစုကြည်ကိုသူတို့ပေးထားတဲ့စုတွေပြန်ရုပ်သိမ်းထားပါတယ်။ဒီမှာမျိုးအနေနဲ့ဒီစုကိုပေးထားပြီးမှပြန်ရုပ်သိမ်းတာတပိုင်းတစ်လျှောက်နှစ်ပေါင်း128နှစ်တွင်ဒါဟာဒုတိယအကြိမ်ပဲရှိပါသေးတယ်။ပထမအကြိမ်က1890ခုနှစ်ကဖြစ်ပြီး Irish နိုင်ငံရေးသမား Charles Parnell ကိုပေးထားတဲ့စုကိုအင်္ဂလန်ရဲ့ရှုပ်တော်ဘုံကြောင့်ပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်။ချင်းမြေခံထားရတဲ့စုတွေအခုလိုမျိုးပြန်ရုပ်သိမ်းခံရတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ပဲဖြစ်ဖြစ်အစိုးရအနေနဲ့ပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပဲဖြစ်ဖြစ်မှတ်ချက်ပေးတုံ့ပြန်ပြောဆိုတာမျိုးမရှိဘူးသေးပါဘူး
။ American ကဒေါ်လာ16ဘီလီယံဘုတ်ကုန်ပစ္စည်းတွေပေါ်ခွန်ကောက်တာနဲ့ပတ်သက်ပြီး WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုဥပဒေအခန်း301ရဲ့စုံစမ်းစစ်ဆေးပေးဖို့အတွက်သူတို့တိုင်ကြားခဲ့တယ်လို့ပြည်ကုန်သွယ်ဝင်ကြီးဌာနကပြောပါတယ်။ချက်တပြေးနေမှာအခုလိုမတင်သွင်းခင်ပြည်ကုန်သွယ်ဝင်ကြီးဌာနကကွန်ပျူတာအွန်လိုင်းကနေကြေညာတက်ဆက်တစောင်ထုတ်ပြန်ခဲ့ပြီးဒီကြေညာချက်ထက်မှာလက်လက်စွာကုန်သွယ်မှုကိုအကောက်အွယ်ပေးဖို့နဲ့သူ့ရဲ့အကျိုးစီးပွားဆိုင်ရာကောက်ွယ်ပိုင်ခွင့်အရာ WTO ကနေဖြည့်ချင်းပေးဖို့တိုင်ကြားမှာဖြစ်ကြောင်းဖော်ပြထားတာပါ။ချက်တပြေးနေမှာစတင်တဲ့အမေရိကန်ကအခွန်ကိုတိုးပြီးတော့ကောက်မှုဟာ WTO ကပြဋ္ဌာန်းထားတဲ့ဥပဒေကိုချိုးဖောက်တာထင်ရှားကြောင်းလည်းပြောပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံဟာအမေရိကန်ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအတွက်အခွန် 25 ရာခိုင်နှုန်းစီကိုချက်တပြေးနေမှာပဲအပြန်အလှန်စတင်ကောက်ခံခဲ့ကြတာဖြစ်ပါတယ်
။ British Airways နဲ့ Air France လေကြောင်းလိုင်းတွေကလက်ရှိပြန်တန်းနေတဲ့အီရန်နိုင်ငံတေဟူရန်မြို့တော်ခီးစဉ်တွေကိုစီးပွားရေးအကြောင်းချက်တွေကြောင့်လာမယ့်စက်တင်ဘာလကစပြီးရပ်ဆိုင်းတော့မယ်လို့ကြေညာပေးနေကကြေညာပါတယ်။အီရန်နိုင်ငံပေါ်တန်ခတ်ရေးရှိမှုပြန်ချမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးလာပိုင်းမြို့တွင်မှာပဲအခုလိုကြေညာလိုက်တာပါ။ဒီခီးစဉ်ဟာစီးပွားရေးအရာတွက်ချိန်မကိုက်တဲ့အတွက်လန်ဒန်တေဟူရန်ခီးစဉ်ကိုရပ်ဆိုင်းတော့မယ်လို့ British Airways ကပြောပါတယ်။ Air France ကလည်းလေကြောင်းလိုင်းရဲ့အားနည်းတဲ့အခြေအနေကြောင့်ပါရီတီရန်ခီးစဉ်ကိုစက်တင်ဘာလ17ရက်ကစပြီးရပ်တော့မယ်လို့ဒီကြောင်းလိုင်းပြောခွင့်ရသူကပြောပါတယ်။ဂျာမန်ဒီကြောင်းလိုင်းလူးဆန်ဆာကတော့တီရန်ခီးစဉ်ကိုရပ်ပစ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်။ဒီကြေညာချက်တွေနဲ့ပတ်သက်ပြီးပြည်ထောင်နိုင်ငံဆိုင်ရာအီရန်တမန်ကြီးဟာမစ်ဘိုင်ဒန်ကကသွာလာတဲ့သူတိတ်များနေတာကိုကြည့်မယ်ဆိုရင်ဒီကြောင်းလိုင်းတွေရဲ့ဆုံးဖြတ်ချက်အဆင်မကောင်းစရာပါပဲလို့ထွတ်တာမှရေးပါတယ်။ ဒီသူရင်းနီးယားနိုင်ငံမှာဂျာဇာဘီနီကရောက်နေတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကတော့ဒါကောင်းပါလေနောက်ထပ်လည်းရပ်တင့်ပါလေရပ်ကြပါလိမ့်မယ်ဒေတာတွေမှာရန်လူတာအကြမ်းဖက်ဝါဒပြန့်ပွားအောင်လုပ်ဖို့ကြိုးစားတာတွေကြောင်းအီရန်ကိုစုချင်းနေတယ်လို့မဖြစ်သင့်ပါဘူးဆိုပြီးလေကြောင်းလိုင်းတွေရဲ့ကြီးညာချက်ကိုကြိုဆိုပါတယ်
နေတိုးစစ်မဟာမိတ်အဖွဲ့ကြီးရဲ့လျှို့ဝှက်တဲ့အချက်လက်တွေကိုဩစတြီးယားကိုမျှဝေပေးမှုကစိတ်မချရဘူးလို့ဂျာမနီထောက်လှမ်းရေးအကြီးအကဲဟောင်းကပြောကြားလိုက်ပါတယ်။ဒါပြင်ဩစတြီးယားထိပ်တန်းဝန်ကြီးတွေနဲ့ရုရှားလိုချင်နီးကပ်တဲ့ဆက်ဆံရေးရှိနေတဲ့အတွက်အနောက်နိုင်ငံတွေရဲ့ထောက်လှမ်းရေးအဖွဲ့တွေကြားစိုးရိမ်မှုတွေတိုးလာနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတွင်ပြည်တွင်းထောက်လှမ်းရေးအဖွဲ့ရဲ့ဌာနချုပ်တွေကိုရဲကဝင်ရောက်စီးနင်းရမှာထိပ်တန်းကန့်သတ်ဖိုင်တွေတင်စီရမယ်ခြင်းကစပြီးဩစတြီးယားရဲ့လုံခြုံရေးဆိုင်ရာလုံခြုံကြီးစိတ်ချမှုတွေစိုးရိမ်မှုတွေတိုးလာနေတာပါ။ဩစတြီးယားကိုတရင်အချက်နဲ့မျှဝေရမှာတိတ်ကိုတတိထားတဲ့လို့ဂျာမနီကဘီလီယံနိုင်ငံသားထောက်လှမ်းရေးဌာနအကြီးအကဲဟောင်းအော့ဂတ်စ်ဟန်နင်းကဂျာမနီတရင်စာကိုပြောခဲ့တာပါ2014မှာရုရှားကယူကရိန်းမှာခရမ်းမီးယားကိုဝင်သိမ်းတာနဲ့ပတ်သက်ပြီးရုရှားပေါ်မှာအနောက်နိုင်ငံတွေကဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားပေးဖို့အတွက်ဩစတြီးယားကရှေးဥဆွဲဝါဒချင်းဆုံးနဲ့ကျင့်သုံးတဲ့ဩစတြီးယားပြည်သူ့ပါတီ OVP နဲ့ညောင်မအစိုးရဖွဲ့ထားတဲ့လွတ်လပ်ရေးပါတီကထိပ်တန်းပုံကိုယ်တွေကတောင်းဆိုနေတာဖြစ်ပါတယ်
Direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာသတင်းပြဖို့ချက်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဦးဆုံးအမေရိကန်နိုင်ငံရဲ့အခြေအနေကိုတင်ပြခြင်းပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့တရားစွဲခံရကောင်းခံရနိုင်တယ်ဆိုတဲ့ကိစ္စကိုလူသိရှင်ကြားတရားဝင်ပြောဆိုနေပြီဖြစ်ပါတယ်။သူကိုတရားစွဲမယ်ဆိုရင်အစုရှယ်ယာဈေးကွက်ပြိုကျပျက်စီးသွားနိုင်ပြီးလူတွေလည်းစင်းရဲမွဲတေသွားနိုင်တယ်လို့ Fox သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတ Trump ကအဲ့လိုပြောကြားတာပါဒီအကြောင်း VOA သတင်းတော်တွေရဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးကိုဇော်ဝင်းလိုင်းစူးစီးတင်ပြထားပါတယ
်2016ခုနှစ်ကပြုလုပ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနံ့ရရေးအတွက်ရုရှားအစိုးရနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိသမ္မတဒေါ်နယ် Trump နဲ့သူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့မှာပါဝင်ခဲ့သူတွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ကာလမှာပဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့အကြီးအကဲပေါ်မန်နဖော့ဟာအဲ့ဒီကိစ္စနဲ့မဆိုင်တဲ့ဗန်နာရေးဆိုင်ရာတခြားပြစ်မှုတွေကျူးလွန်ခဲ့ကြောင်းဗာဂျီးနီးယားပြည်နယ်တရားရုံးကအင်္ဂါနေ့မှာစီရင်ချက်ချလိုက်တာပါအဲ့ဒီတနေ့တည်းမှာပဲမစ္စတာထရမ့်ရဲ့ကိုယ်ပိုင်ရှေ့နေအဖြစ်ဆယ်စုနှစ်နဲ့ချီပြီးအလုပ်လုပ်ပေးခဲ့သူမိုက်ကယ်ခွန်းကသူ့အနေနဲ့ဥပဒေချိုးဖောက်မှုတွေရှိခဲ့ပြီးအဲ့ဒီအထက်မှာရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုလည်းမစ္စတာထရမ့်ရဲ့ညွှန်ကြားချက်နဲ့ချိုးဖောက်ခဲ့ကြောင်းနယူးယောက်ပြည်နယ်မှာရှိတဲ့ပြည်ထောင်စုတရားသူကြီးရှေ့မှာဝန်ခံပြောကြားလိုက်ပါတယ်။ဒီမတိုင်ခင်ကတော့သမ္မတအပေါ်တရားစွဲဆိုမယ်ဆိုတဲ့ကိစ္စကိုပြောဆိုတာမရှိခဲ့သလိုအဲ့ဒီလိုအရေးအမွေပြောဆိုမှုတွေကိုတောင်သမ္မတထရမ့်ရဲ့အတိုင်းဝိုင်းကလက်ခံခဲ့ကြတာမဟုတ်ပါဘူး။အခု Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတထရမ့်ကိုယ်တိုင်ကသူ့အနေနဲ့တရားစွဲခံရခြင်းရှိတဲ့အပြင်သူ့ကိုတရားစွဲလိုက်ရင်အစုရှယ်ယာဈေးကွက်ပါပြိုကျပျက်စီးသွားပြီးလူတွေအားလုံးစင်ရဲနွန်ပါသွားမယ်ဆိုပြီးအဲ့ဒီနှစ်ခုကိုချိတ်ဆက်ပြောကြားခဲ့တာ
ပါ I don't know how you can impeach somebody who's done a great job I'll tell you what if I ever got impeached I think
ကျွန်တော်လည်းရလက်တွေထွက်အောင်လုပ်ပေးနေတဲ့သူတွေကိုဘယ်လိုလုပ်တရားစွဲမလဲကျွန်တော်သားတရားစွဲခံရမယ်ဆိုရင်အစုရှယ်ယာဈေးကွက်ကြီးပြိုကျပျက်စီးသွားလိမ့်မယ်လူတိုင်းလည်းစင်ရဲနွန်ပါသွားလိမ့်မယ်အသေးချမစင်စားပဲလုပ်ရင်အစုရှယ်ယာအညွန်းကိန်းတွေတောက်ထိုးဖြစ်သွားပါလိမ့်မယ်
အမေရိကန်ကစီးပွားရေးပညာရှင်တွေကတော့သမ္မတထရမ့်ပြောသလိုသူသာတရားစွဲခံခဲ့ရရင်အစုရှယ်ယာဈေးတွေထိုးကျကုန်မယ်ဆိုတဲ့ပြောဆိုမှုဟာအခြေအမြစ်မရှိကြောင်းထောက်ပြကြပါတယ်။သူနဲ့ညီဆွံခဲ့တဲ့မြို့သမီးဦးကိုနှုတ်ပိတ်ခပေးခဲ့တာဟာမိုက်ကယ်ခိုးအန်းကပြည်ထောင်စုတရားသူကြီးရှေ့မှာဝန်ခံပြောကြားခဲ့သလိုမျိုးသူ့အနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးပေးခဲ့တာမဟုတ်ဘူးဆိုတာကိုလည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ
်။ They weren't taken out of campaign finance. That's a big thing. That's a much bigger thing. Did they come out of the campaign? They didn't come out of the campaign.
အဲ့ဒီမျိုးတွေကိုဖိလိုက်တဲ့ငွေတွေဟာရွေးကောက်ပွဲအတွက်အလှူငွေတွေကထုတ်ယူသုံးစွဲခဲ့တာမဟုတ်ပါဘူး။အဲ့ဒီငွေတွေကကျွန်တော်ကိုယ်ပိုင်ငွေတွေပါ။အဲ့ဒီအကြောင်းကိုလည်းကျွန်တော် Twitter ကနေပြောခဲ့ဖူးပါတယ
်။ဒါပေမဲ့အဲ့ဒီလိုသူ့အိတ်ထဲကဆက်ပြီးပေးခဲ့ခြင်းကိုကရွေးကောက်ပွဲဆိုင်ရာဥပဒေကိုချိုးဖောက်ရရောက်နေတယ်လို့အမေရိကန်ဥပဒေပညာရှင်အများစုကထောက်ပြပြောဆိုနေကြတာပါမစ္စတာထရမ့်အနေနဲ့သူ့ရွေးကောက်ပွဲရံပုံငွေတွေကအဲ့ဒီငွေတွေကိုစိုက်ထုတ်ပေးပြီးအဲ့ဒီလိုပေးခဲ့တယ်ဆိုတာကိုရွေးကောက်ပွဲကော်မရှင်ကိုချိုးတင်အသိပေးခဲ့ရင်ဥပဒေချိုးဖောက်ရမရဘူးလို့ဆိုပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်ခဲ့ခြင်းရှိမရှိဆိုတဲ့အပေါ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေတာနဲ့အခုသူ့ရဲ့ကိုယ်ပိုင်ရှိနေကရာဇဝမှုကျူးလွန်ခဲ့ကြောင်းဝန်ခံပြောကြားမှုတွေကြောင့်သမ္မတထရမ့်အတွက်ဥပဒေကြောင်းအရရင်ဆိုင်ရမယ့်ကိစ္စရပ်တွေပိုတိုးလာနေပြီလို့ George Washington တက္ကသိုလ်ကဥပဒေရေးရာသုတေသီ Lara Brown ကလည်းပြောပါတယ
် There is a sense that momentum is building in both you know, special counsel Mueller.
သူစုံစမ်းရေးမှုမစ္စတာမူလာစုံစမ်းနေတဲ့ကိစ္စရော Michael Cohen ကပြစ်မှုကျူးလွန်တယ်လို့ဝန်ခံပြောကြားလိုက်တဲ့ပုံမှာအကျဉ်းပြတ်ချဆမှုဆိုင်ရာမေးခွန်းတွေကထပ်ပြီးထွက်လာတဲ့အတွက်ကြောင့်ဥပဒေလမ်းကြောင်းအရလှုပ်ဆောင်မှုတွေဟာအတော်ကလေးကိုအရှင်ရလာနေတာတွေ့ရပါတယ်
။ဓမ္မတယောက်အနေနဲ့သူ့ရဲ့ရွက်ောက်ပွဲကမ်ပိန်းကိုထိခိုက်မှာဆိုးလို့ပြေးကြတာလားဒါမှမဟုတ်ပုဂ္ဂိုလ်ရေးအရာသူ့ဂုံတိခါကိုထိခိုက်မှာဆိုးတဲ့အတွက်ပြေးကြတာလားဆိုတာကတော့တက်တေပြဖို့ခက်ခဲမဲ့ကိစ္စဖြစ်ပါတယ်။မစ္စတာထရမ့်ကရွေးကောက်ပွဲအတွက်အသုံးပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မိုက်ကယ်ကိုဝမ်ကိုအဲ့ဒီပတ်စံတွေပေးခဲ့တယ်ဆိုတာကိုတရားစွဲတဲ့အခါမှာအစိုးရရှိနေတဲ့ဘက်ကတက်တေပြနိုင်ကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအရ House of Representatives လို့ခေါ်တဲ့အောက်လွှတ်တော်ကသာတမရကိုတရားစွဲဆိုခွင့်ရှိပြီးတရားစွဲနိုင်တဲ့အမှုတွေကတော့နိုင်ငံတော်တစ္ဆာဖောက်မှုလက်ပေးလက်ယူမှုတို့အပြင်တခြားအရေးကြီးတဲ့ရာဇဝတ်မှုများနဲ့အသေးအမွှားပြစ်မှုတို့ဖြစ်ပါတယ်။ဒါကြောင့်လည်းမကြခင်လအနေငယ်တွင်ကျင်းပဖို့ရှိနေတဲ့တက်တန်းဝက်ရွေးကောက်ပွဲမှာအောက်လွှတ်တော်မှာအမှအများစုအနိုင်ရဖို့အတွက်ပါတီကြီးနှစ်ယောက်စလုံးကအကြိတ်နဲ့စ조사နေကြပါတယ်ခင်ဗျာ
ကုဇွန်ဝင်းလိုင်တင်ပြခဲ့တာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်သွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဘဇာဒေသမှာရောက်နေတဲ့ကလေးငယ်တွေဟာသူတို့အနာဂတ်ကောင်းမွန်ရေးအတွက်လိုအပ်တဲ့ပညာသင်ကြားခွင့်မရတာကြောင့်ဆုံးရှုံးနေနိုင်ရတဲ့မျိုးဆက်တစ်ခုဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂ UNICEF အဖွဲ့ကတည်ပြီးလိုက်ပါတယ်ရင်းညာဒုက္ခသည်တွေထွက်ပြေးသွားတာတစ်နှစ်ပြည့်ကာလနဲ့တိုက်ဆိုင်ပြီးထုတ်ပြန်တဲ့မရေရာသောအနာဂတ်များရင်းညာကလေးငယ်မျိုးဆက်တစ်ခုအတွက်ညှို့လင်းခြင်းတိဆောက်ချက်ဆိုတဲ့အစီရင်ခံစာထုတ်ပြန်ရင်း UNICEF ကတတိပေးလိုက်တာပါဂျနီဗာကနေပြီးတော့ Lisa Schlein ပေးပို့တဲ့သတင်းတော်ကိုကိုကျော်ကျော်သိန်းပြောပြမှာပ
ါ Caucasus Bazaar ကလူတွေပြည့်ကျက်ပြီးညစ်ပတ်နေတဲ့ဒုက္ခသည်စခန်းတွေထဲမှာပြီးခဲ့တဲ့တစ်နှစ်လုံးနီးပါးရှိနေခဲ့တဲ့ရိုးရိုးတဲတဲနဲ့မရင်မယားမြင်ကွင်းတွေအခုအခါမှာမရှိတော့ဘူးလို့UNICEF ရဲ့လေ့လာချက်မှာဖော်ပြထားပါတယ်။အခြေခံဆောက်အုံနဲ့စီးပွားရေးပိုင်းလူဆောင်ချက်တွေမှာတိုးတက်မှုတွေရှိလာတယ်။ကာလာဝမ်ယောဂါလိုကယောဂါဘီးကြီးတွေကြမလားဆိုတဲ့စိုးရိမ်ရမှုတွေနဲ့မုတ်တုံမှုရာသီကာလအတွင်းထိခိုက်ပျက်စီးမှုအများအပြားဖြစ်မဲ့ရေးကိုလည်းတားဆီးနိုင်ခဲ့တယ်လို့လေ့လာချက်ကဆိုပါတယ်။ဒီအခြေအနေအားလုံးကအပေါင်းလက္ခဏာတွေဖြစ်ပေမဲ့လည်းရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကြားမှာမျှော်လင့်ချက်ကင်းမဲ့ပျောက်ကွယ်နေတာကတကယ်စိုးရိမ်ွယ်ကိစ္စကြီးဖြစ်လာနေတယ်လို့UNICEF ကပြောပါတယ်ကလေးငယ်တန်းဝက်ကျော်ဟာသူတို့ဘဝတစ်လျှောက်လိုအပ်လာမယ်အခြေခံကျွမ်းကျင်မှုအရည်အသွေးတွေကိုသင်ယူဖို့အခွင့်အရေးမရကြတော့လောက်ပဲလို့ UNICEF အစီရင်ခံစာမှာဖော်ပြထားပါတယ်ကလေးပေါင်းတသိန်းလေးသောကျောင်းတက်ဖို့စီရင်သွင်းထားကြပေမဲ့ဆယ်ကျော်တဲ့လူငယ်တွေအတွက်ပညာရေးအခွင့်အလမ်းကမရှိတော့လောက်ဖြစ်နေပြီးသူတို့အနာဂတ်တွေစိတ်ပြက်လက်ပြက်ဖြစ်နေကြတယ်လို့UNICEF အဖွဲ့ပြန်ကြားရေးဆိုင်ရာအကြီးတန်းအကြံပေးဖို့ကို Simon Ingram ကပြောပါတယ်
။ It's something which is very clearly dangerous for them, for themselves, for their futures and for the long-term future of the Rohingya.
ဒီကိစ္စသူတို့ကိုယ်တိုင်အတွက်သူတို့အနာဂတ်အတွက် Rohingya လူတို့ရဲ့ရင်းရှိအနာဂတ်အတွက်စိတ်ကိုကြီးမားတဲ့အန္တရာယ်ပါ။ဒီနေရာမှာကျွန်တော်တို့ပြောနေတာကသူတို့ရဲ့ပညာရေးသူတို့ဘဝမှာအောင်မြင်မှုရဖို့တခုခုဖြစ်မြောက်ဖို့ပြီးတော့သူတို့လူမှုအဝန်းအဝိုင်းရဲ့အနာဂတ်ကိုပြန်အကျိုးပြုနိုင်ဖို့လိုအပ်တဲ့အခြေခံကျွမ်းကျင်မှုတွေကိုတည်ယူနိုင်ရေးသူတို့ရဲ့မျှော်လင့်ချက်တွေဆုံးရှုံးပျောက်ကွယ်နေတဲ့ရိုဟင်ဂျာကလေးငယ်မျိုးဆက်တစ်ခုလုံးအကြောင်းဖြစ်ပါတယ
်။ကောက်ဆက်ပစားကကလေးငယ်တွေနဲ့ပတ်သက်လို့စိုးရိမ်နေတယ်လို့ပဲရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ထိတ်လန့်မှုမျှော်လင့်ချက်ကင်းမဲ့မှုတွေနဲ့နေထိုင်နေရတဲ့ရိုဟင်ဂျာကလေးငယ်3,000-6,000လောက်အတွက်လည်းစိုးရိမ်မှုတွေရှိနေတယ်လို့ Instagram ကပြောပါတယ်။ဆိုင်မွန်အင်ဂရမ်တို့လိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကသုံးနှုန်းပြောဆိုတဲ့ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကအတိအမှန်မပြုဘဲရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အတိုင်းဝိုင်းလိုပဲရည်ညွှန်းပြောဆိုပါတယ်။ကလေးတွေကိုအဆင့်မြင့်ပညာရေးပေးနိုင်ဖို့ရည်ရွယ်တဲ့သင်ကြားမှုနည်းစနစ်တွေတခုကိုနောက်လာကြရင်ဒုက္ခသည်စခန်းတွေမှာစလုပ်ဖို့စီစဉ်နေတယ်လို့ UNICEF ကပြောပါတယ်။သင်ယူရဲမှာအရေးဖက်ဆိုင်ရာဘာသာစကားနဲ့သင်ချာဘာသာရပ်ဆိုင်ရာတွေအပြင်ဘဝအတွက်မရှိမဖြစ်လိုအပ်တဲ့ကျွမ်းကျင်မှုအရည်အသွေးတွေပေါ်ဝင်မှာဖြစ်ပါတယ်။ဒီစီစဉ်ရဲ့ပထမအဆင့်မှာသူငယ်တန်းနဲ့မူလာတန်းအဆင့်ကျောင်းသားတွေကိုအဓိကဦးတည်ပြီးသင်ကြားပေးမှာပါ။ဒီနှစ်နောက်ပိုင်းကျရင်တော့၈တန်းအထိအလယ်တန်းကျောင်းသားတွေအတွက်အစိမ့်ပညာသင်ယူရေးအခွင့်အလမ်းတွေဖန်တီးပေးဖို့မျှော်လင့်ထားတယ်လို့ UNICEF ကပြောပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းဖြစ်ပါတယ်ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကရခိုင်မြောက်ပိုင်းမှာအာဆာတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်မှုပြုလုပ်ခဲ့တဲ့မြန်မာလူမျိုးရေးတပ်တွေရဲ့နေပြည်တော်ရှင်းလင်းဖြစ်စဉ်တစ်နှစ်ပြည့်လာချိန်မှာအကြမ်းဖက်တိုက်ခိုက်မှုတွေထပ်ရှိလာနိုင်တယ်ဆိုတဲ့သတင်းကြောင့်ရခိုင်ပြည်နယ်တွင်လူမျိုးရေးတိုးချထားကြောင်းတာဝန်ရှိသူတွေကပြောပါတယ် ဒီရခိုင်ပြည်နယ်ကဒုက္ခသည်စခန်းအနီးထဲမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တသိန်းကျော်ကတော့အရေးပေါ်လူအပ်ချက်တွေနဲ့စိုးရိမ်နေရတယ်လို့ဆိုပါတယ် AFP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြချင်ပါတယ်ရခိုင်မြောက်ပိုင်းဒေသကိုအာဆာအကြမ်းဖက်အဖွဲ့က2019ဩဂုတ်လထဲမှာဝင်တိုက်ခဲ့ပြီးနောက်မြန်မာလူမျိုးရေးတပ်ရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာမွတ်စလင်9သိန်းဝန်းကျင်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ခွာသွားကြတာအခုဆိုတစ်နှစ်လောက်ရှိလာပြီးအဲ့ဒီဒုက္ခသည်တွေကိုမူလနေရာရင်းမှာအမြန်ဆုံးပြန်လည်နေရာခြားထားပြီးဖို့ကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာအစိုးရကိုတိုက်တွန်းနေတာပါအခုလိုတစ်နှစ်ပြည့်လာချိန်မှာရခိုင်ပြည်နယ်ထဲနောက်တစ်ကြိမ်အကြမ်းဖက်တိုက်ခိုက်မှုဖြစ်လာမယ်ဆိုတဲ့သတင်းတွေပြန့်နှံ့နေတယ်လို့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းမှာနေထိုင်သူရိုဟင်ဂျာအမျိုးသားဦးနူးအစ္စလမ်ကပြောပါတယ
်ဟောလာလောက်ကျတဲ့ရမယ်နဲ့ဒါကဆိုရင်ကြတော့လုံးဝမရှိဘူ
းအကြမ်းဖက်တိုက်ခိုက်မှုတွေထပ်ပြီးပေါ်လာနိုင်တယ်ဆိုတဲ့သတင်းတွေရထားတာကြောင့်စစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်တွင်မှလူညုံရေးတိုးချထားရတယ်လို့မောင်နှမမျိုးနယ်ကရဲမှူးကြီးထွန်းမြင့်ထွန်းကပြောပါတယ်
။ဒီလိုတော့ကအရေးကြီးတဲ့ပုံစံတော့တက်ပါတယ်။ဟုတ်တယ်ဟုတ်တယ်။ဟောရေးကြီးရင်တော့ကျွန်တော်တို့ကိုသတင်းရတဲ့အချိန်လေးကိုဟိုဖြစ်နိုင်တယ်လို့သုံးသပ်ရတယ်ပေါ့နော်။ဇန်နုသတင်းရဲ့ပုံပေါ်တော့တစ်ဖက်လူတွေသတင်းကိုရတဲ့အချိန်လေးလူတွေကိုဖြစ်နိုင်ရေးတော့လူတွေကိုကြိုးပမ်းနိုင်တဲ့အနေအထားလေးတွေဆိုအဲ့လိုချင်းတဲ့ပုံတော့ရေးကြီးရင်တော့
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားတဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီရှိတယ်ဆိုပေမဲ့ရခိုင်ပြည်နယ်က IDP ဒုက္ခသည်စခန်းတွေမှာကျန်နေတဲ့တသိန်းသုံးသောင်းကျော်သောရိုဟင်ဂျာတွေကတော့အရေးပေါ်လိုအပ်ချက်တွေအတွက်စိုးရိမ်နေသေးပဲလို့ပြောပါတယ်2012ခုနှစ်ပြည်ပကကြောင့်ဖွင့်ထားရတဲ့စစ်တွေမြို့နာကတက်ကယ်ပြင်မွတ်စလင်ဒုက္ခသည်စခန်းမှာတော့အစားအစာကျန်းမာရေးဆောင်ရှောက်မှုပညာရေးအလို့အကိုင်းစတာတွေအရေးပေါ်လိုအပ်နေတာပါဒါပေမဲ့ IDB စကန်ဒီယာမွတ်စလင်တွေကတော့သူတို့ရဲ့ဘာသာရေးအပွဲတော်ကိုမဖြစ်ဖြစ်အောင်လုပ်နိုင်ခဲ့ပါလေ။ပြန်ဝင်လာလိုသူတွေအတွက်ယာတီဥဒုထံကနေအကာအကွယ်ရအောင်ယာယီအိမ်တွေပြင်ဆင်ပေးထားတယ်လို့လှဖိုးခေါင်ဂျာစကန်ရဲ့စီမံခန့်ခွဲမှုဒါရိုက်တာဦးစိုးအောင်က AFP သတင်းဌာနကိုရှင်းပြပါရစေ
။အစကလုံးရှက်တာအနေနဲ့ကတော့ကျွန်တော်တို့ဒီ3000လူရဲ့3000နေထိုင်တဲ့အချိန်မှာအဆောင်တွေမိုးတန်လေတန်းကြောင့်ပျက်စီးသွားမယ်။ပျက်စီးသွားလို့ရှိရင်တော့ကျွန်တော်တို့ဒီမှာဒီအစားပြန်လဲပြီးတော့မှသူတို့ပြန်လဲနေရာချထားမယ်။ဘာလို့လဲကျွန်တော်3000ကျော်သွားဝင်လာတဲ့အချိန်မှာ3000ကျော်ပြီးတော့မှကျွန်တော်စကန်3000ကျော်သွားလို့မှမဆန်ဘူးဆိုရင်အခုရှက်တာတွေမှာထပ်မံနေရာချထားပြီးတော့ဖြစ်ပါတယ်
။မကြသေးခင်တုန်းကပဲကြောက်တော်မြူနာကနေ့တွင် IDB စကန်ကိုပိတ်သိမ်းလိုက်ပြီးလို့အစိုးရကကြေညာခဲ့ပြီးနောက်ထပ် IDB စကန်20လောက်ထပ်မံပိတ်သိမ်းဖို့ရှိတယ်လို့ပြောပါတယ်။ဒီလိုစကန်တွေပိတ်တယ်မပိတ်ဘူးဆိုတာကအဓိကမဟုတ်ပဲဒီစကန်တွေကဒုက္ခသည်တွေသူတို့မူလနေအိမ်တွေကိုပြန်နိုင်ပြီလားဒါမှမဟုတ်သူတို့နေစဉ်ဘဝထူးထူးခြားခြားပြောင်းလဲသွားစီမဲ့အစီအစဉ်တွေကိုမြန်မာအစိုးရကလုပ်ပေးနေပြီလားဆိုတာကအဓိကကြကြောင်း UN OCHA အဖွဲ့ပြောခွင့်ရပြဲပရွန်က AFP ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိတဲ့ရိုဟင်ဂျာတွေကတော့သူတို့ကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့လွတ်လပ်စွာသွားလာခွင့်ပေးဖို့နဲ့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုပေးဖို့ဆိုတာတွေကိုတောင်းဆိုနေကြပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးဆိုတာမရှိဘူးလို့မြန်မာအစိုးရကငြင်းဆိုထားပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တန်ကတောက်ကြနေမနေခင်အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါတော့ဓာတ်ပုံပြဝဲအကြောင်းကိုပြောပြပါမယ်ဓာတ်ပုံဆရာ၄ဦးရိုက်ကူးပြသထားတဲ့ Journey of the Blood Gate ဓာတ်ပုံပြဝဲကိုဩဂုတ်လ23မနေ့ကစပြီးရန်ကုန်မြို့အမေရိကန်စင်တာမှာစုပေါင်းပြသထားပါတယ်။ကြောက်စိန်24မှုပွင့်လင်းမြင်သာမှုမရှိတာသဘာဝပတ်ဝန်းကျင်ပျက်စီးတာတွေကိုအများပြည်သူသိနိုင်အောင်လို့ဒီဓာတ်ပုံပြပွဲကိုစီစဉ်ရတာလို့ဆိုပါတယ်။ပြပွဲမှာသတင်းသွားယူခဲ့တဲ့ VOA သတင်းနောက်ကိုဇော်ထက်တင်ပြမှာပါ
။ထားကန်ကြောက်စိန်မြေကဖြစ်ရမှန်မှတ်တမ်းဓာတ်ပုံတွေကိုပြသထားတဲ့ Journey of the Blood Jade ဓာတ်ပုံပြပွဲကိုဓာတ်ပုံဆရာ၄ယောက်ပူးတွဲပြီး23ရက်ကစပြီးရန်ကုန်အမေရိကန်စင်တာမှာပြသနေပါတယ်။ဓာတ်ပုံပေါင်း50ပြသထားပြီးဒီလိုမှတ်တမ်းတွေကနေနေပယ်တိတိကဒေတာခံနေစီကိုသတင်းချက်လက်တွေပြီးနိုင်ခဲ့တဲ့အတွက်တံမြန်တက်ရောက်မှုတစ်ခုရနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဖားကန့်ဒေတာကဓာတ်ပုံဆရာကိုစုံမိုးထက်ကအခုလိုပြောပါရစေ
။အဓိကကျွန်တော်ပြီးစင်တဲ့ message ကြီးအများပါတယ်။နောက်တစ်ချက်ကျွန်တော်တို့ချက်စီးနေတဲ့ဒူးဖို့နေတာဟာနိုင်ငံတော်အတွက်တကယ်ဥနေရနေပြီလားပေါ့နော်။အဲနောက်ဒုတိယချက်ကကျွန်တော်တို့ဒေတာခံတိုင်းရင်းသားတွေနဲ့ခြေခံလူဒန်းစားတွေမှာကျောင်းစင်းနဲ့ပတ်သက်ပြီးတော့အလောက်အကျိုးခံစားမှုတွေရှိနေတယ်။ဘုရင့်လက်တွေ့ခံစားတဲ့အားပေါ်ရင်ပစ္စည်းတွေဟာ အဲဟိုနည်းနည်းပဋိပက္ခဖြစ်တဲ့ဟာစစ်ပွဲဖြစ်တဲ့နောက်မူရစီဝါရဲ့ကြည်ကျုံနေဖြစ်သွားတယ်ဆိုတော့တိုင်းသားမျိုးကိုရောကျွန်တော်ခြေခံခံစားရတယ်တော်တော်များများကထိခါကတော့ဒီကြောက်စင်းကြောင့်ဒီပဲကျွန်တော်ကမြင်နေပါတော့ကျွန်တော်တို့ကိုယ်တိုင်လည်းတွေ့ကြရတယ်မြင်ကြရတယ်ဆိုတော့အဲ့ဒီ message ကိုကျွန်တော်ကဒီနိုင်ငံတော်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနိုင်ငံတော်ကပုဂ္ဂိုလ်တွေဒီစီစီလို့ကျွန်တော်ဒီပွဲကိုရုတ်ခဲ့ရပါတယ
်နိုင်ငံပိုင်ကြောက်စင်းထုတ်လို့လုပ်ငန်းတွေကနေရနေတဲ့ဝင်ငွေကပွင့်လင်းမြင်သာမှုမရှိခဲ့ပါဘူး1989ခုနှစ်ကရေးဆွဲခဲ့တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းများဥပဒေကအားနည်းချက်တွေရှိနေတဲ့အတွက်ပွင့်လင်းမြင်သာမှုရှိရဲ့ဥပဒေတည်ရေးဆွဲဖို့လိုအပ်ပြီးကြောက်စင်းကရလာတဲ့အခွန်ဘဏ္ဍာကိုအကျိုးရှိအောင်သုံးစွဲရမယ်မူပေါင်းတစ်ခုလုပ်ဖို့လိုအပ်တယ်လို့ဒဝဝတင်ရစားတာအုပ်ချုပ်မှုဆိုင်ရာအဖွဲ့အစည်းရဲ့ Country Director ဦးမော်ထွန်းအောင်ကအခုလိုပြောပါရယ
်အဲ့မူပေါင်းတစ်ခုလုပ်တဲ့နေရာမှာဟိုကျွန်တော်တို့ဒီမူပေါင်းတစ်ခုလုံးကြီးဆုံးပါတယ်ပေါ့နော်ဆွေးနွေးရတာဆက်ပြီးကျွန်တော်တို့ license ဘယ်လိုချထားပေးမလဲဆိုတော့ဟာလောင်းနေပေကတော့ကျွန်တော်တို့ဒီအစီအစဉ်မှာပို့ပါတော့ရလာတဲ့အခုအကျိုးမြတ်ပိုင်းနော်အကျိုးမြတ်ပိုင်းကိုပြောရရင်အငွေကြီးအကျိုးမြတ်ရှိရဲ့နောက်ဒီဒီလုပ်ငန်းပိုင်းဆိုင်မှာအကျိုးမြတ်တွေရှိတယ်ပေါ့နော်ဒီဒါကနေရအကျိုးမြတ်တွေရှိရဲ့အဲ့တော့ဒီနေရာအားလုံးကိုကျွန်တော်တို့ကတိတိကျကျဒီဒီဆွေးနွေးနိုင်မှာပေါ့နော်ဥပဒေထံမှာလည်းထည့်နိုင်မှာဒီဒီအားလုံးအတွက်တကယ်အကျိုးရှိရပေါ့ငင်းချမ်းကြီးကိုအားပေးရဲဒီလုပ်ငန်းတွေဖြစ်လာ
ဒီဘက်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးမာစီဝဲကလည်းအခုလိုသူ့ရဲ့အမြင်ကိုပြောပြသွားပါတယ
် Chinese trade is very important for Myanmar
ကျောက်ကမြန်မာနိုင်ငံအတွက်အရေးပါတဲ့အရာတစ်ခုပါဒါမဲ့ကံမကောင်းမဲ့အရင်ကနေခုဒီလောက်ရတဲ့ကြောင့်ခံစားနေရတာရှိပါတယ်။ဒါမဲ့ကျွန်တော်အားလုံးမှာဘူကောင်းအောင်လုပ်မယ်အခွင့်အရေးတွေရှိပါတယ်။ဘူကောင်းအောင်လုပ်ဖို့ဆိုရင်ဘာတွေဖြစ်ပျက်နေလဲဆိုတာနားလည်ဖို့လိုပါတယ်။ဒါကြောင့်ဒီနေ့ပြထားတဲ့ဓာတ်ပုံတွေအားဆိုရင်ဓာတ်ပုံဆရာတွေရဲ့ကြိုးပမ်းအားထုတ်မှုကလူတွေကိုနားလည်အောင်လုပ်ပေးနိုင်မှာပါ
။ Journey of the Blood J ဓာတ်ပုံပြပွဲကိုဒီနေ့ရန်ကုန်မြို့မှာပြသတာသူတို့ရဲ့၄ချိန်မြောက်ပြပွဲဖြစ်ပါတယ်။နေရာခက်ခဲကြောင့်တခြားနေရာတွေမှာဓာတ်ပုံ100လောက်ပြသခဲ့ပြီးမြေဒီမှာတော့ဓာတ်ပုံ50လောက်ပဲပြသနိုင်ခဲ့ရဖြစ်ပါတယ်
။ကုကူဇော်ထက်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲစမ်းမကြီးနဲ့တိုင်းရင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ခုတော့ထိုင်းဘက်ကသတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပဒနီပြည်နယ်မှာအဖမ်းဆီးခံရတဲ့မြန်မာရွှေပြောင်းကလေးတွေကိုစာတင်ပေးနေသူစေတနာဝန်ထမ်းဆရာမတွေကိုပြန်လှုပ်ပေးဖို့လူအခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုနေပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့လာတာပ
ါထိုင်းနိုင်ငံတောင်ပိုင်းဖက်တနီပြည်နယ်ထဲမှာမြန်မာရှစ်ပြောင်းကလေးတွေကိုစာတင်ကြားပေးနေတဲ့ကျောင်းဆရာမ2ဦးနဲ့အလဲဗီဇာနဲ့လာတဲ့သူ2ဦးကိုထိုင်းနိုင်ငံထဲမှာကျောင်းဆရာဆရာမလုပ်ခွင့်မရှိတာရဲ့လုပ်သမားလက်မှတ်လုပ်ထားတဲ့နေရာမတူတာတဲ့အကြောင်းဖမ်းဆီးလိုက်တာပါအခုအခါမှာတော့သူတို့တွေကိုပြန်လွှတ်ပေးဖို့အတွက်လူ့အခွင့်အရေးအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်ထိုင်းလူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ HRDF လူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းသမောစခွန်ကရရဲ့ရုံးတာဝန်ခံမအေးမချူကတော့အခုလိုပြောပြပါတယ
် HRDF ကတော့ဒီဟိုမမြတ်တဲ့ဖန်ဆီးမှုကိုကန့်ကွက်တယ်အဆရာကိုပြန်လွှတ်ပေးတဲ့တောင်းဆိုတယ်ဆိုတာဒီလူ့စာတင်နေတဲ့ဆရာဆရာမကပေါ့နော်သူကလာမယူနေဒီကနေ့ဝန်ဝန်တန်းဆိုတော့အဲ့ဒါကိုပြန်လွှတ်ပေးဖို့အခွင့်အရေးအတိအကျတွေတောင်းဆိုတော့ပေါ့နော်အဲ့လိုကံကြတဲ့ချိန်မှာကျမတို့ဒီပတ္တနီရဲ့တရားရုံးကိုပို့တာပေါ့နော
်
အဲ့ဒါဆောင်အဲ့ဒီပို့တဲ့ချိန်မှာသူကရနောင်းသမောကိုပို့လိုက်တယ်ပတ္တနီတရားရုံးကလည်းအဲ့ဒါဆိုတော့ဒီဆောင်ရွက်တဲ့ဟာတွေကမရတော့ဘူးလို့ပြောတာပေါ့နော
်ဒါ
ပေမဲ့သူ့ပြင်နဲ့သူ့ရဲ့သူ့ဆက်ဆောင်လေးရှင်းရဲ့အခြားသောအဖွဲ့ကြီးများရဲ့ပေါ့နော်ဟိုရနောင်းပြီးတော့လိုက်နေတယ်
မြန်မာနိုင်ငံသားနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေဟာထိုင်းနိုင်ငံတောင်ပိုင်းဖက်တနီပြည်နယ်ထဲမှာရှိတဲ့ဘာနာခရိုင်ထိုင်းဖုံကြီးကျောင်းဝင်းထဲမှာရွှေပြောင်းအလို့သမားကလေးငယ်တွေကိုမြန်မာစာတင်ကြားပေးနေကြတာပါ။ဩဂုတ်လ15ရက်နေ့ကတော့စေတနာဝန်ထမ်းလုပ်နေတဲ့ဆရာမတွေကိုဖမ်းဆီးပြီးပြီးခဲ့တဲ့တနင်္လာနေ့ကတော့ရနောင်းလာဝကအချုပ်ကိုပို့လိုက်တာပါ။ဖမ်းဆီးခံရသူတွေကိုမြန်မာတန်ရုံးကတန်ရာရှိတွေနဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကလည်းရနောင်းလာဝကအချုပ်မှာတောရောက်တွေ့ဆုံပြီးအားပေးခဲ့ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြံနေမနေ့ခင်အစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနုမီတာ24 40 51နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းအင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တော်ဆန်းစုကြည်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလုပ်နေပြီပဲဘာလုပ်ပိုင်ခွင့်ရှိလဲဘာလုပ်ပိုင်ခွင့်မရှိဘူးကဘာနဲ့ပြောင်းပြန်ဖြစ်နေတယ်စစ်တပ်ကအပေါ်
တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတာတွေနဲ့ပတ်သက်လို့နောက်ပိုင်းတင်ဆက်မယ့်တိုင်းရင်းသတင်းလွှာမှာအပြည့်စုံနားဆင်နေပါတယ်အခုတော့နနခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်ပို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDM အသုံးက
to come under fire
ဖြစ်ပါတယ်စာလုံးပေါင်းက TO2 COME come to come ကဖြစ်ဖို့ရှိတာ UNDER under ကအောက်ကိုရောက်တာ FIRE fire ကဒီနေရာမှာတနက်နေ့ပြစ်ခတ်မှုဆိုတော့စစထုံရဲ့တရက်ဒီဘေကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့ EDM ဆိုရဲ့ Dwight ဒီဘေကတော့လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာတော့အထောင်ခံရတယ်အဆူခံရတယ်အဟောက်ခံရတယ်အပြောခံရတယ်အပြစ်တင်ခံရတယ်စသဖြင့်ねတူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The Prime Minister came under fire when he announced a postponement in the elections
ဒီကဘွေးချင်းပါတဲ့ရဲ့ကိုဆွေးဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အရင်တည်းဝိုင်းပြစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထည့်ပေးရပါတယ်
The Prime Minister came under fire when he announced a postponement in the election.
လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
To come under fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်လနသန်ရဲ့အင်္ဂလိပ်သင်ခန်းစာအပြီးမှာတော့အခုတခါကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့သပင်ကျွချင်းအကြောင်းဒုတိယပိုင်းကိုတင်ပြထားပါတယ်သပင်ကျွတာဟာပထမပိုင်းမှာပြောခဲ့တဲ့ပြုပြင်ထင်သိမှုအားနည်းတာပြင်ယောဂတွေကြောင့်လည်းဖြစ်နိုင်ရမှာအခြေခံအကြောင်းရင်းတွေကိုရှာဖွေနိုင်ဖို့အရေးကြီးတယ်လို့အရေးပြအထုကုတွေကသတိပေးနေပါတယ်ဒီအကြောင်းမြန်မာနိုင်ငံအရေးပြအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးနဲ့မေးမြန်းဆက်သွယ်ပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်
ဟုတ်ကဲ့ကျွတ်ကျဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီသပင်ကျွတ်တဲ့အကြောင်းကိုပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီသပင်ထိမ့်သိမ့်မှုမှားယွင်းတဲ့အခြေအနေမျိုးအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဆရာအဲ့တော့ဒီတစ်ခေါက်တော့သပင်ကိုကျွတ်စေတဲ့ယောဂအခြေအနေတွေအကြောင်းကိုကျွန်တော်တို့ဆက်ပြောကြပါပါဘလို့ယောဂတွေကြောင့်သပင်ကျွတ်စေနိုင်တဲ့အနေအထားမျိုးရှိလဲ
ပထမဆုံးပြောရရင်တော့သပင်ကွက်ပြီးတော့ကျွတ်တာပေါ့သပင်ကဥကောင်းအားလုံးမှာမဟုတ်ပဲနဲ့တင်းညာတင်းညာကိုကွက်ပြီးတော့ပြောင်းနေတယ်အဲဒီကျွတ်နေတဲ့နေရာကိုဆန်းကျင်ရင်လည်းပြောင်းပြောင်းချောချောဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့သပင်အမြင့်ကနေပြုတ်ထွက်သွားတဲ့အတွက်ဥယျာပြပြောင်းချောနေတဲ့အတွက်အကွက်အဝိုင်းကြီးတွေဖြစ်နေတယ်အဲဒါကိုသပင်ကွက်ပြီးကျွတ်တယ်လို့ခေါ်တယ်လူကြီးလည်းဖြစ်တယ်လူကြီးလည်းဖြစ်တယ်အသက်အရွယ်မကြီးဖြစ်နေတယ်ဒီကောင်းလုံးပြောင်းတာမျိုးမြကုံးမွေးမုန်းဆိတ်မွေးနှာမွေးတွေပါလိုက်ကျွတ်တာမျိုးဖြစ်တော့ဖြစ်တတ်တယ်ဒါပေမဲ့ဖြစ်တာတော့ရှားတယ်နားသွားချင်းသပင်မှာကွက်ပြီးကျွတ်နေတာလေးပဲဖြစ်တာအဲ့ဒီယောဂါတူကယောဂါလို့လည်းပြောလို့ရယောဂါမဟုတ်ဘူးလည်းပြောလို့ရတယ်ဗျအကြောင်းတိတိကျကျမသိဘူးဒီကိုယ်ခန္ဓာကျမ်းမာရေးနဲ့လည်းမပတ်သက်ဘူးအဲ့ဒီသရင်ကျွတ်တာလည်းကျမ်းနဲ့ကျမ်းမာရေးအကောင်းတယ် လာတော့ကြရင်ဒီပြန်သူ့အတူပြန်ပေါက်လိမ့်ရှိတယ်။ဒါပေမဲ့ပို့ပြီးတော့မြန်အောင်ဆိုရင်တော့ဒီရေရဆောင်နဲ့တန်နေကြီးကြတာလေဆိုရင်လင်းကြီးတောက်သေးတွေနဲ့ကုသပြီးလို့ရတယ်။
ဟုတ်ကဲ့။နောက်ယောဂါရောရှိသေးလားဆရာကြီ
း။နောက်ယောဂါတော့ဒီယောဂါလို့လည်းပြောလို့ရတယ်။ယောဂါမဟုတ်ဘူးလည်းပြောလို့ရတယ်။မိဖွားပြီးတဲ့အခါမှာမျိုးသမီးတွေကကိုယ်ဆောင်တဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တယ်။အဲဟော်မုန်းပြောင်းလဲကြောင့်သူပြင်းပူထူလာတတ်တယ်။ဒီပေါ်ပြီးတဲ့အခါကျတော့အဲဟော်မုန်းပြောင်းရပြန်ဖြစ်ပြန်ရောပြန်ဖြစ်တဲ့အခါသူတွေကြီးထွားရှည်ထွက်လာတာရက်တန့်သွားပြီးနောက်သုံးလကျော်မှာ EP တိုင်းသူတွေအများကြီးကျွတ်ကျွတ်ထွက်လာတယ်။ဒါကလည်းအဖြစ်များတဲ့အတွေ့အကြုံလို့ပြောပြတာပါ။ကြောကြောများများမိပွားပြီးရင်အဲသူကြီးကျွတ်တဲ့အခါလန့်လန့်သွားကြတယ်။ဒီမကြာခဏလည်းလာပြန်ကြတယ်။ဒါဒီလိုတမ်းမှမိပွားပြီးကျွတ်တယ်ဆိုတာကိုရှင်းပြရပါတယ်။ဟိုယောဂါကြောင့်ကျွတ်တာမဟုတ်အဲတော့အဲကျွတ်နေတာနောက်သုံးလကျော်မှာစမယ်။၄လ၅လ၆လတော့ကြီးကိုကြာတတ်တယ်။နောက်တော့မှတခါဟော်မုန်းပြန်ညှိသွားပြီးတော့ဒရင်နဲ့တွေ့ပြီးလူလူတကယ်ကြီးပြန်ပေါက်လာတာများတယ
်ဟုတ်ကဲ့ဆရာနောက်ကယောဂါတွေရှိသေးလားဆရာ
နောက်တော့ရှိသေးတယ်ဗျာဥမာမိမကောင်းတဲ့အခါပေါ့နော်ကြီးကြီးကြီးမကောင်းတဲ့အခါအပြားကြီးတဲ့အခါကိုယ်ဝင်တဲ့အခါအဲ့လိုအချိန်တွေမှာဆိုရင်ကိုယ်ခန္ဓာမှာယောဂါခုခံမှုဆင်းရဲဆိုတာရှိတယ်ဗျာကိုယ်ခန္ဓာအရင်ကြီးမကောင်းဘူးဆိုရင်ကိုယ်ခန္ဓာကမလိုတဲ့အရာတွေဆိုတော့ရက်တန့်ပလိုက်တယ်အဲ့တော့သဘင်လိုအရင်ကြီးတဲ့ဟာတွေဆိုတော့ရက်တန့်ပလိုက်လို့ကိုယ်ခန္ဓာအတွင်းမှန်းကိုပူစလာပြီးပြီးတော့ပြုတ်ပြင်တာပေါ့နော်အဲဒီကားတွေကြောင့်အကြီးကြီးကြားပြီးတလားနှောင်းအတည်းမှာသဘင်တွေအများကြီးကျကြလာတယ်။အဲအဲ့ဒါလည်းအဲ့လိုပဲနေပြန်ကောင်းလာပြီးနောက်ပိုင်းဆိုရင်ကိုယ်ခန္ဓာပြုတ်ရပြန်ပြီးပြုတ်ပြင်ပြီးတော့သဘင်ပြန်ကောင်းသွားတဲ့ဥစ္စာမျိုးတွေရှိတယ်။နောက်တစ်ခါလေပင်မှာတာရိုက်အကျိတ်ဆိုတာရှိတယ်။အဲ့လေပင်အကျိတ်တာရိုက်ဟော်မုန်းများတာလို့နည်းတာလို့အဲ့လိုမျိုးတာရိုက်ဟော်မုန်းနဲ့ပတ်သက်တဲ့ယောဂါတွေကသဘင်ကျွတ်စေတယ်။တော်တော်များများလေးဖြစ်တယ်။အဲ့တော့တာရိုက်ယောဂါကိုပြန်ကုရင်ကုရင်နဲ့ဟော်မုန်းတွေပြန်ပြီးတည်ငြိမ်သွားတဲ့အခါမှာသဘင်နေလည်းပြန်ပေါက်လာတယ်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ရှိပါရဲ့ဗျာသူကအစာရီကြောင့်လည်းဖြစ်နိုင်တယ်ဈေးဝါးရီကြောင့်လည်းဖြစ်နိုင်တယ်ကုထုံးရီကြောင့်လည်းဖြစ်နိုင်တယ်အစာဆိုတာကတော့အာဟာရမပြည့်ဝတာပေါ့ဗျာအစာထဲမှာပရိုတင်းဓာတ်ညံနေတဲ့အခါဥမာဘေးကျိုစစ်ဘေးလို့အဲလိုအမျက်ဘေးလို့ကြတဲ့အခါမှာအစာကညံနေတော့အသားဓာတ်ညံနေတဲ့အခါမျိုးနောက်ဝိတ်ချတာညံညာပြီးတော့ရှောင်းတာညံညာတဲ့အခါမှာပရိုတင်းညံနေသွားတဲ့အခါမှာကုခန္ဓာကကိုယ်ခန္ဓာကပိုတင်းတာအမြင်လိုရလေအဲ့တော့သူကတခြားနေရာကိုဦးစားပေးတဲ့အတွက်ဇပင်းကိုကြီးတော်ဖို့ပိုတင်းတာကိုမပေးတော့ဘူးအဲ့လိုမျိုးဆိုရင်လာပိုင်းအတွင်းမှာဇပင်းကိုကျွတ်ထွက်လာတယ်။ငယ်မြတ်တဲ့စာပိုတင်းများတဲ့စာစားရင်တော့ပြန်ကောင်းလာတာမျိုးရှိတယ်။နောက်ဈေးဝါးနေကြောင်ဇပင်းကျွတ်တာရှိတယ်။တချို့ဈေးတွေကခဏတည်းကဇပင်းကျွတ်တယ်လေဥပမာစနှလုံးယောဂဈေးတချို့ကောက်ယောဂဈေးတချို့အစီအမှုရောင်းတဲ့ယောဂဈေးတချို့ကြီးကြဈေးတချို့ကြီးကြဈေးတချို့ဖိတ်ကြသည်တို့ဗိုက်တာမင်တောက်သည်တို့အဲ့ဒါတွေရတယ်သဘင်ကျွတ်တယ်အခုချင်းတခြားကြီးမားယောဂမရှိဘူးတောက်နေရတဲ့ဈေးတွေများတယ်ဒါမှမဟုတ်လေဒီဒရောမမယောဂဖြစ်လို့ဒီဟာတောက်နေတဲ့သဘင်ကျွတ်လာရတာဒီထားမိနေဆိုရင်ဒါဈေးဝကြောင့်လားဆိုပြီးတော့လေဆောင်းဝအနေနဲ့တတိထားရတဲ့ဥစ္စာပါနောက်တစ်ခါကုထုံးနေကြောင့်လေသဘင်ကျွတ်တယ်ကင်စာကုထုံးနေကင်စာတောက်သည်ဒါလူတိုင်းသိပါပဲထိုးသေးတယ်ပြီးတဲ့အခါမှာဒါမှမဟုတ်လေကင်စာကတိုင်းအောင်ကြည့်တော့กินတဲ့အခါမှာသဘင်နေပါလာတယ်နပတ်ကုန်မှာဒီအတွင်းမှာတချို့ဆိုတကောင်းလုံးပြောင်းသွားတယ်။ဘာဖြစ်လို့လဲဆိုတော့ကင်ဆာဆေးဆိုတာကအဆက်မပြတ်ကြီးထွားနေတဲ့ဆဲလ်တွေလိုက်တက်တာပေါ့။အဲတော့ကြီးထွားမှုနဲ့ညံနေအဆက်မပြတ်နဲ့ကြီးထွားနေတဲ့ကင်ဆာဆဲလ်တွေပဲကင်ဆာဆေးတွေတိုက်ခိုက်ပစ်လိုက်တယ်လို့ဒီထွက်စူးကျိုးနေတဲ့ကိုယ်ခန္ဓာမှာအဲ့လိုပဲအဆက်မပြတ်ကြီးထွားနေတာသဘင်တွေရှိတာပေါ့။အဲတော့သဘင်တွေကိုလည်းမှားပြီးတော့အကုန်လုံးရောပြီးတော့တိုက်ခိုက်ပစ်လိုက်တာပဲ။ဒါတော့သဘင်အမြင့်ကဆဲလ်တွေပါတိုက်ခိုက်ခံရပြီးတော့သဘင်တွေကျုပ်ကုန်တာ။နောက်ကြေဒီသားစီနေတယ်ဇပင်ကျွတ်တတ်ပြီးရကြဖြစ်တာများတဲ့တဲမှာလေတချို့ဇပင်ပါတတ်တဲ့အမျိုးမျိုးရှိတဲ့လူတွေပေါ့အဲ့ဒီမှာသားစီတောင်းရင်ဇပင်ကျွတ်တတ်တယ်မိမတိုင်းတော့မဟုတ်ဘူးဆေးတောက်စားတောက်ပြီးနားတော့လာတော့ဇပင်ကျွတ်လာပြီးတော့တချို့ဆို၄၅၆လလောက်ထိကြာတတ်တယ်အဲ့လိုမျိုးဆိုရင်တော့တခြားစီအုပ်စုအမျိုးသားကိုပြောင်းဖို့လူကောင်းလူမယ
်ဟုတ်ကဲ့ဆရာရေနောက်ထပ်ရော
ကြည့်တယ်အဲ့ဒါကတော့ရေပြားနဲ့ဆက်နေဥစားရေပြားဥရည်ရားမှာမှုဆွဲတာတလုံးနဲ့ပြောရင်တဲပေါက်တာပေါ့ကိုရင်လေးဒုံတုံးတဲ့လူတွေကြောင်းနေအဲ့လိုမျိုးနေရာတွေမှာတွေ့ရတဲ့ရေပြားကုသယောဂါပဲ။အဲတော့အဲ့ဒီရေပြားမှုကရေပြားမှာလည်းအပတ်တွေပွားလို့သဘင်မြင့်ထဲရနေဝင်ပြီးတော့သဘင်ကြီးကျွတ်တတ်တယ်။အထူးသဖြင့်ကလေးတွေမှာအဖြစ်များတယ်။အဲသဘင်မြင့်တဲ့အထိမှုကဝင်နေတဲ့အတွက်တောက်ဆီးတွေလိမ့်ဆီးတွေကိုလာတော်တော်ကြာကြာတလားကွင်းနှစ်လားသုံးလားလောက်ထိလိုအပ်ပါလေ
။နောက်ဆုံး
တစ်ခုကတော့ယောဂါကျောင်းတော့မဟုတ်ဘူး။ဒါပေမဲ့အကျင့်လေးတွေကလေးလူကြီးတို့ကအကြောင်းမရှိရဲနဲ့သဘင်ကိုဆွဲနေတာမျိုးလိမ့်နေတာမျိုးရှိတယ်။မကောင်းတဲ့အကျင့်စိုးတစ်ခုပါ။စိတ်ဖိစီးမှုတို့စိတ်ရဲ့တုံ့ပြန်မှုတို့အနေနဲ့ဖြစ်နိုင်တယ်။ 哎，所以这边啊，当初我们说的那个，都这些哦，那些便宜的路撇在开了，这边几张哦，那些撇撇这边就值得的。
OK， 这个路这边就当然不得比了，那首先不如讲北京的了。
表面的路呗，这边就是讲你呢，伢一个表，我这边讲你们这边的地域的嘛，面交伢的这个大块撇撇，这边交人第三个人手比了，这个人呢，工人刚起来，股东是吧？没起屋。这边皮啦，这边通道马路，这边交通路，这边通道我们这边没得。第这边当然是零售业多，有的时候，其他的当然便利嘛。我但是我路这边就咱家的过过小路里面啥，在家里里面当然水泥比较，古大边的欧沙拉，北边边的欧沙拉，青山高那边欧沙拉是吧？下水比较有家人咯，我高没的时候我先推荐吧的。
OK， 其实你也推荐吧的先。
ဝင်းမင်းရဲ့ကျမ်းမာရေးခန္ဓာဖြစ်ပါတယ်ဒီလိုကျမ်းမာရေးခန္ဓာကိုကြာသာပရိနိညာတိုင်းနဲ့တောက်ကြနေမနေခင်တိုင်းမှာနားဆင်ရပါတယ်ခင်ဗျာအခုတခါတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတာတွေကိုစူးစီးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရပါမယ်ထိုင်းချီဆိုင် PNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော့ဒါတွေတင်ဆက်ထားတယ်။ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဩဂတ်စ်လ25ရက်နေ့မှာကြာရောက်မဲ့မောင်တော်ခင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်အမျိုးသားပါတီ ANP ကနေစစ်တွေမျိုးမှာကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသတွေမှာငမြောင်တောင်ပိုးကျလို့ဒေသခံတွေရဲ့ကြောင်းခင်းတွေပျက်စီးနေတယ်ဆိုတာနဲ့ဩဂတ်စ်လ10ရက်နေ့မှာကြာရောက်တဲ့၈လေးလုံးအရေးတော်ပုံဟာနှစ်30ပြည့်မြောက်ခဲ့ပြီမဲ့မူလတောင်းဆိုချက်တွေမရသေးဘူးလို့ကျောင်းသားတက်မတော်ကပြောဆိုခဲ့တဲ့အကြောင်းတွေကိုကြားကြရပါပါရှင်။
မကနန်းဟွန်ဘာတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။လာမယ့်ဩဂတ်လ25ရက်နေ့မှာကြာရောက်မယ့်မောင်တော်ခရိုင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်မျိုးသားပါတီ ANP ကနေစစ်တွေမျိုးအတူလာမာရစိန်ဒီလုံးချမ်းသာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်မှာအာဆာအကြမ်းဖက်သမားတွေတိုက်ခိုက်မှုကြောင့်ရခိုင်တိုင်းရင်းသားတွေအပါအဝင်ဟိန်တူနဲ့နိုင်ငံဝန်ထမ်း100ကျော်တေဆုံးခဲ့ရတဲ့အတွက်နောက်နောက်အခုလိုမျိုးမဖြစ်ဖို့အမျိုးသားလုံခြုံရေးကိုမမေ့လျော့ဖို့နဲ့တေဆုံးသွားတဲ့သူတွေအတွက်အမျှဝေဖို့ရည်ရွယ်ပြီးဒီအခမ်းအနားလုပ်ဖို့စီစဉ်ရတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီအတွင်းရင်းမှူးဦးထွန်းအောင်ကျော်ကပြောပါတယ်အခမ်းအနားမှာအကြမ်းဖက်ခံရမှုအတွင်းတေဆုံးသွားတဲ့ရခိုင်တိုင်းသားတွေအပါအဝင်ဟိန်တူနဲ့နိုင်ငံဝန်ထမ်းတွေအတွက်ရည်မှန်းပြီးဗုဒ္ဓဘာသာထုံးတန်းစင်လာနဲ့အညီတန်ဃာတော်တွေကိုပင့်ဖိတ်ဆွန့်လူပြီးစီမီထွန်းညီကဟောပြောပွဲတွေကျင်းပသွားမှာဖြစ်ပါတယ်။2019ခုနှစ်ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဘူးဒီတောင်ရတိတောင်မြို့နယ်တွေမှာလုံခြုံရေးနဲ့ချားဆောင်ရဲစခန်း30ကျော်နဲ့စစ်တပ်တပ်ရင်းတစ်ခုကိုအာဆာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အာဆာလက်ချက်နဲ့လူအများပြားတိုက်ဆုံခဲ့ရတာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းဒိန်းဒီလာရှိုးတီဘောမြို့နယ်တွေမှာငမြောင်ကောင်ပိုးကျလို့ဒေသခံတွေရဲ့ပြောင်းခွင့်ဧကပေါင်းရာချီပျက်စီးခဲ့ပါတယ်။ပြောင်းချံပြည့်စည်မှုများပြားတာကြောင့်ငမြောင်တောင်ဘိုးတို့ကိုရှင်းလင်းဖို့နဲ့ပိုးမကျသေးတဲ့ခြံတွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်ပြည်သူလူထုကိုယ်စားလှယ်စဉ်နဲ့စိုက်ပျိုးရေးဌာနကကိုယ်စားလှယ်တွေဟာဩဂုတ်လ20ရက်နေ့ကပြောင်းချံတွေမှာကွင်းစင်ကြီးစုစစ်ဆေးပြီးခြံပါရှင်တွေကိုပိုးဖြန်းစည်းတွေဝင်ငှက်ပေးခဲ့ပါတယ်။တိန်ဒီမြို့နယ်ပန်းခမ်းအုပ်စုမိုင်းဒီအုပ်စုဘက်ကပြောင်းချံတွေနဲ့ဒီဘောမြို့နယ်ကနတ်မော့ဆွေအုပ်စုမမုံဟင်းရွာပမိတ်ရွာပဟိတ်ရွာတွေဘက်ကပြောင်းချံတွေပိုးကျမှုအများဆုံးပြပေါ်ခဲ့ပြီးပြည့်စည်မှုဧကပေါင်းကိုတော့အတိအကျမသိရသေးပါဘူး။ဒီပိုးတွေဟာအိန္ဒိယနိုင်ငံကလာတဲ့ပိုးမျိုးဖြစ်ကြောင်းတညသွင်းကီလိုမီတာ100ထိပြန်တန်းသွားနိုင်ကြောင်းတိနတ်မျိုးပေါင်း80ကျော်ကိုစားသောက်ဖြစ်စီနိုင်တဲ့ပိုးဖြစ်တဲ့ဆရာထိရောက်စွာနေနေမှုမရှိရင်စန္ဒရိတ်ကဖိုလုံမှုပေါ်များစွာတက်ရောက်နိုင်တဲ့ဖြစ်ပိုးဖြစ်ကြောင်းဂရင်ပြည်နယ်စိုက်ပျိုးရေးဦးစီးဌာနကလည်းထုတ်ပြန်ထားပါတယ်
မွန်ပြည်နယ်ရေးမြောက်ပိုင်းဒေသလမိုင်းမြို့နယ်ပတ်ဝန်းကျင်ကျေးရွာတွင်မှာဆော့တန်မြန်မာဒီဗလော့ပ်မန့်ကုမ္ပဏီလီမိတက်SMD ကုမ္ပဏီအစိုးပြုတဲ့အတိုင်းမွန်ပြည်နယ်အစိုးရကမိသားခတရူနယ်400ဆန်းငါးကျပ်ဈေးနှုန်းတက်မှတ်လိုက်ပါတယ်ပြည်နယ်အစိုးရကနေဩဂတ်လ20ရက်နေ့ရက်စွဲနဲ့SMD ကုမ္ပဏီဥက္ကဋ္ဌစီပေးပို့တဲ့အချက်12ချက်ပါအဲ့ဒီညွှန်ကြားစာမှာတော့မိသားထိန်းသိမ်း ကောက်ခံပေးဖို့ပါရှိပါတယ်လမိုင်းမြို့နယ်အနီးပတ်ဝန်းကျင်ကမော့ကနေနစ်ကရင်တပြေရွာတဲ့နယ်ကော့တုတ်ကျေးရွာတွေကိုSMD ကုမ္ပဏီကနေလွန်ခဲ့တဲ့နှစ်လကျော်ခန့်ကတည်းကညက်စင်မီစတင်ဖြန့်ဖြူးခဲ့တဲ့နေရာမှာတပ်ဆိုင်ရာလျှက်စင်ညိနိုင်ရေးကုမ္ပဏီတွေနဲ့မညိနိုင်ပဲကုမ္ပဏီကနေတရုတ်နစ်ကိုလေးရာနှစ်ဆယ့်ငါးကျပ်တတ်မှတ်တဲ့အပြင်တလဝန်ဆောင်ခန့်900ကျပ်နဲ့လ
ဒီရာကြီးတွင်ကျောင်းတွေပြန်လည်ပြင်ဆင်ဆောက်လုပ်ဖို့မူလဘတ်ဂျက်ရာထားချက်ကနေပညာရေးဝန်ကြီးဌာနကဘတ်ဂျက်ရာရည်ရုပ်သိမ်းလိုက်တဲ့အတွက်ဒီရာတွင်စာတင်ကြောင်း 130ကျော်ဆောက်လုပ်ရေးဆိုင်ရာဆိုင်ရာတွေလို့တိုင်းပညာရေးမှူးတော်မြင့်စိန်ကပြောပါတယ်ဒီရာတွင်ပျက်စီးနေတဲ့စာတင်ကြောင်းတချို့ဖြတ်ထားရတယ်လို့အသက်ဆောက်လုပ်ဖို့ဘတ်ဂျက်မရှိတဲ့အခြေအနေကြောင့်ကျောင်းလူကျောင်းသားတချို့ပညာသင်ကြားရေးမှာခက်ခဲရှိနေပါတယ်
မွန်မြင့်နဲ့အတွင်းမှာကျင်းပကြတဲ့ကရင်တိုင်းသားတို့ရဲ့ရိုးရာကြီးပြွယ်မင်္ဂလာအခမ်းအနားအတွက်ပြည်နယ်အစိုးရကငွေကြေးသိန်း900ဆထောက်ပံ့ပေးပါတယ်။မွန်မြင့်နဲ့အတွင်းမှာကရင်တိုင်းသား3သိန်းကျော်နေထိုင်ကြပြီးရိုးရာကြီးပြွယ်မင်္ဂလာအခမ်းအနားကိုမြို့နယ်အဆင့်နဲ့ကျေးရွာအဆင့်အတီးတီကျင်းပကြမှာဖြစ်ပါတယ်။တိုင်းသားတွေရဲ့ရိုးရာဓလေ့ထုံးတမ်းစဉ်လာတွေကိုဖော်ထုတ်ထိန်း
Lama, Jimba Leshi Jabi, Kayin Daina Riga, Yatama Bichi, Bubemingla, Kanago, Yoyama Piet, Jimba Leshi Jabare. အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။တထကိုရဲ့88ခန့်နေပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးလူထုအုံကြွမှုအရေးတော်ပုံဟာနှစ်30ပြည့်မြောက်ခဲ့ပြီမဲ့မူလတောင်းဆိုချက်အခွင့်အရေးတွေမရသေးဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ခေါင်းဆောင်တွေကပြောပါတယ်။လက်ရှိအစိုးရတဲ့အနေနဲ့2018ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ခက်ခဲရှိနေတယ်လို့လဲဆိုပါတယ်။အမည်ရဲ့စုစည်းချက်ကိုနိုင်ငံအင်အားနဲ့တင်ဆက်ထားပါတယ်။
ဒီနေ့မှာရှစ်လေးလုံးလူထုရေးတော်ပုံနှစ်30ပြည့်ပြီမဲ့လေပြည်သူလူထုတရားလုံးတောင်းဆိုခဲ့တဲ့လူဟုရေးတွေဒီကနေ့အထိမရသေးဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရေစီလဲမရဘူး။တချို့ကဒီစစ်အာဏာရှင်ဘက်ကလူတွေကပါလဲဆိုလို့ရှိရင်တလောက်တောင်ခွင့်ပေးထားပြီဆိုတဲ့ပြရုပ်ကိုသူတို့ကပြတယ်လေ။ပြပြီးမှကျွန်တော်ရဲ့ဥတီချက်ပဲရတယ်လို့ဒီမိုကရေစီပဲရတယ်လို့ဒီလူလူန
ည်းတိုက်ပွဲဝင်သွားမယ်လို့ဆိုပါတယ
်စစ်တပ်ကကောင်းသောနည်းလမ်းနဲ့ဖြည့်ဆင်းနေပဲနဲ့တနတ်နဲ့ကင်မျိုးဖြည့်ဆင်းနေပေါ့နော်အဲ့မှာလူလူတွေတည်ခဲ့ရတယ်အဲ့အတွက်လည်းကျွန်တော်တော်လိုင်းအဖွဲ့ရဲ့မှာကျွန်တော်အခုချိန်ထိလက်ရှိတာဝန်ထမ်းဆောင်နေခြင်းဖြစ်တယ
် NLD အစိုးရတည်းအပြောင်းလဲရှိပေမဲ့လည်း2008ဖွဲ့စည်းပုံအောက်မှာအခက်အခဲကြုံနေရတယ်လို့ဘုံမူလဆိုင်ကပဲဆက်ပြောပါတယ
်ဒီမိုကရေစီရပြီပဲရွေးကောက်ပြီးပြောနေတဲ့လူတော်ထဲမှာ25ရက်ခန့်လုံးကပါနေတော့ဒါစစ်မှန်တဲ့ဒီမိုကရေစီမဟုတ်ဘူးနောက်တစ်ခုဒေါ်အောင်ဆန်းစုကြည်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလုပ်နေပြီပဲဘာလုပ်ပိုင်ခွင့်ရှိလဲဘာလုပ်ပိုင်ခွင့်မရှိဘူးကဘာနဲ့ပြောင်းပြန်ဖြစ်နေတယ်စစ်တပ်ကအပေါ်ကအစိုးရကအောက်ကကျွန်တော်တို့ဒီကနေ့ NCA ဟာတရင်သားတော်လှန်ရေးအင်အားစုတွေအားလုံးရဲ့တကက်လမ်းကြောင်းမှန်လို့ကျွန်တော်တို့ယူဆခဲ့တာဒါပေမဲ့စစ်တပ်ကနေပြီးတော့စစ်အာဏာရှင်ကနေဆောက်ကင်လိုက်တဲ့ NCA ဖြစ်သွားတဲ့အခါမှာကျွန်တော်တို့တက်ပစ်သွားပြီ
မြန်မာနိုင်ငံမှာ1988ခုနှစ်ကစစ်အာဏာရှင်စနစ်ကိုဖျောက်ချဖို့အတွက်ရဟန်းရှင်ပြည်သူလူထု၊ကျောင်းလူကျောင်းသားတွေနဲ့လူမျိုးပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဆန္ဒထုတ်ဖို့စတင်တဲ့နေ့ဖြစ်ပြီးတော့အသက်ပေါင်းများစွာဆက်တည်ခဲ့ရတဲ့သမိုင်းဝင်ရည်ရွယ်ဖို့နေ့စဉ်ဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တရားဝင်မိုးနိုင်ငံရေးပါတီနှစ်ပါတီဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးသားပါတီနဲ့မကြသေးခင်ကမှအစ်စ်ဖွဲ့စည်းထားတဲ့မွန်မျိုးသားကိုစားပြုပါတီတို့ဟာပေါင်းစည်းကြဖို့အတွက်သဘောတူညီထားကြပြီးဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ဒီအချိန်လေးကိုတော့မင်းစ်နိုင်ငံနေစုစည်းတင်ဆက်ပေးထားပါရရှင်။
မွန်ပါတီရဲ့ပန်းစည်းချမှတ်အခြေအနေနဲ့ပတ်သက်ပြီးတော့မွန်ပါတီပန်းစည်းရဲ့ကော်မတီမှနိုင်လျေတမကအခုလိုရှင်းပြပါဗျာကျွန်တော်တို့နှစ်ပါတီပေါင်းစည်းရဲ့ကမကြာမီရပ်ပိုက်အတွင်းမှာအမြင့်တက်တစ်ခုအတီးပြုံရုံကလွဲ၍အခြားခြားသောအချက်လက်တွေအားလုံးကရာခိုင်နှုန်းပြတဘောတူညီချက်ရခဲ့ပြီးအားလုံးပါဝင်နိုင်ရေးအတွက်ပြင်ပအင်အားစုအစုအဖွဲ့တစ်ခုနဲ့ကျွန်တော်တို့တွေ့ဆုံဆွေးနွေးတယ် ပါတီအမည်စတဲ့အချက်၅ချက်သဘောတူထားကြပြီးဆက်လက်ဆွေးနွေးရမယ့်အချက်တွေကြံနေသေးပါတယ်။မွန်တပါတီထက်ပြည့်ရဲ့အတွက်ပန်းစည်းမွန်နှစ်ပါတီတို့နဲ့ပန်းစည်းရန်သဘောတူညီမှုရရှိထားပြီးဖြစ်တဲ့အတွက်မွန်မျိုးသားကိုစားပြုပါတီအနေနဲ့ပါတီမှတ်ပုံတင်ဖို့လောက်တော့မှာမဟုတ်ဘူးလို့မွန်မျိုးသားကိုစားပြုပါတီဖော်ဆောင်ရေးနှစ်ဆတူအဖွဲ့ကနိုင်ရဲစော်ကပြောပါတယ်။
ကျွန်တော်တို့အနေနဲ့ကမွန်မျိုးသားကိုစားပြုပါတီတီထောင်ရေးဆောင်ရွက်ခဲ့တဲ့ဒီအချက်ကလည်းမွန်နေမှာတစ်ခုတည်းသောပါတီပေါ်ပေါက်ရေးအတွက်ရည်စူးပြီးတော့လုပ်ခဲ့တာဖြစ်ပါတယ်။အဲ့တော့ဒီနေ့ဆွေးနွေးပွဲအနေထားရလဲဒီမွန်မှာတစ်ခုတည်းသောပါတီပေါ်ပေါက်ရေးဖြစ်တာဖြစ်တော့မယ်ဖြစ်တာအနေထားဖြစ်သွားပြီဖြစ်ပါတယ်။အဲ့တော့မွန်မှာတစ်ခုတည်းသောပါတီပေါ်ပေါက်နိုင်တယ်ပေါင်း
ပြုထားတဲ့ပါတီအမည်73ခုထဲကနေအမည်တစ်ခုရွေးချယ်သတ်မှတ်နိုင်ဖို့အတွက်မွန်လူထုတွေရဲ့သဘောထားစံနှုန်းကိုရယူလျက်ရှိပြီးတလအသွင်းမှာပါတီအမည်တစ်ခုကိုအတည်ပြုသွားမှာဖြစ်ပါတယ်ပါတီအမည်တက်အတည်ပြုပြီးတာနဲ့ပေါင်းစည်းရဲ့အခမ်းအနားဒါမှမဟုတ်ပါတီအမည်တက်မိတ်ဆက်တဲ့အခမ်းအနားတစ်ခုလောက်ဆောင်သွားမှာဖြစ်ပြီးပါတီတုံးခုပေါင်းစည်းသွားပြီးဆိုတာကိုမွန်လူထုတွေကိုတရားဝင်ကြေညာသွားမယ်လို့ပါတီကောက်ဆောင်တွေကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဩဂတ်စ်လ25ရက်နေ့မှာကြာရောက်မဲ့မောင်တော်ခရိုင်အကြမ်းဖက်ခံရမှုနှစ်ပတ်လည်နေ့ကိုရခိုင်မျိုးရပါတီ ANP ကနေစစ်တွေမျိုးအတုလမာရစိန်ပြည်လုံးချနာဖျားမှာအခမ်းအနားကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းတိန်နီလာရှိုးတီဘောမျိုးနယ်တွေမှာငမြောင်တောင်ပိုးကြလို့တိရက်ခံတွေရဲ့ပြောင်းခင်ဧကပေါင်းရာချီပျက်စီးခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ပြန်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တန်ရင်သတင်းလွှာပဲဖြစ်ပါတယ်။လာမယ့်စနေည VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာကိုအသိပေးကြပါမယ်
။ရရှိရခင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာသာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနေ့ပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ညရေးမြန်မာစိုးရရဲ့ကျိုးပန်းမှုတွေဟာတနေ့အတွင်းဘလောက်အထိကြီးပောက်ခဲ့ပါပြီလဲစိတ်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားရိကြားကရခိုင်ပြည်နယ်အရေးမြန်မာဆွေးရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နိနိညာဓာတ်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေရှင
်။ဒါမဲ့စနေညာ VOA ရဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာသွားရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဗီဒီယိုရနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်လေးသတင်းအစီအစဉ်အပတ်စဉ်အစီအစဉ်တွေကိုဗီဒီယိုရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ဗီဒီယိုရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာမှာလည်းကျွန်တော်တို့အပြည့်စုံပြန်လည်တင်သားပေးတာမျိုးအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။စမအကြီးဆုံးကုန်သွယ်ဘက်တွေဖြစ်တဲ့ အမေရိကန်နဲ့ EU ဥရောပတမကတို့အကြားတင်းမာမှုတွေကိုပြေလျော့စေတဲ့ဆွေးနွေးပွဲကိုသမ္မတဒေါ်နယ်ထရမ့်နဲ့ EU ကော်မရှင်ဥက္ကဋ္ဌယွန်ကလော့ယန်ကာတို့သမ္မတအင်ဂျူမှာတွေ့ဆုံပြီးကျင်းပခဲ့တာဟာကုန်သွယ်ရေးမှာတိုးတက်တဲ့အပြောင်းအလဲတစ်ခုကိုပေါ်ပေါက်စေတယ်လို့သမ္မတထရမ့်ကပြောပါတယ်။ကားကလွယ်ပြီးစစ်မှုကုန်ပစ္စည်းအလုံးအတွက်ကုန်သွယ်ခွန်တွေနဲ့တခြားကုန်သွယ်ရေးဆိုင်ရာအတားအဆီးတွေဖယ်ရှားပြေကိုဦးတည်ပြီးအတူလက်တွဲလှုပ်ဆောင်ဖို့အတွက်ဇူလိုင်လ25ရက်နေ့ကခေါင်းဆောင်နှုတ်သဘောတူခဲ့ကြတာပါ။အတားအဆီးတွေကိုလျှော့ချပြီးဝန်ဆောင်မှုတွေဓာတုပစ္စည်းဆေးပစ္စည်းနဲ့ဆေးထုတ်ကုန်တွေနဲ့အတူစရောဘဲကိုပါတိုးမြင့်ကုန်သွယ်ရေးလုပ်ဖို့အတွက်ကတိပေးခဲ့ကြပါလေ။ဒါအပြင်စွန့်ရင်လိုအပ်ချက်တိုးလာတာကိုဖြည့်ဆည်းနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုစီကသဘာဝဓာတ်ငွေရေး LNG တင်သွင်းမှုတိုးမြင့်ခြင်းနဲ့ EU နဲ့စွန့်ရင်ကဏ္ဍဆိုင်ရာကြီးမားတဲ့မဟာဗျူဟာကျပူးပေါင်းဆောင်ရွက်ဖို့လည်းနှစ်ဖက်ခေါင်းဆောင်နှစ်ဦးကတိပြုခဲ့ကြတာပါ။အခုလိုသဘောတူညီမှုရခဲ့တာတွေကိုသမ္မတထရမ့်ကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာချပြခဲ့တဲ့အပြင်ထုတ်ကုန်ကဏ္ဍအလုံးအတွက်ကုန်သွယ်မှုတိုးမြင့်ရေးနဲ့ကုန်သွယ်မှုဆိုင်ရာဘယူရိုကရေစီအတားအဆီးတွေလျှော့ချရေးအတွက်စံသက်မှန်ရေးညှိနှိုင်းမှုတစ်ခုလုပ်ဖို့အတွက်ခေါင်းဆောင်နှစ်ဦးသဘောတူညီမှုရခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်စိတ်သဘောတူညီတဲ့မိဖက်တွေအဖြစ်နဲ့အတူလက်တွဲပြီးလှုပ်ဆောင်ဖို့ကိုပါသဘောတူခဲ့တာပါ။ဒီထဲမှာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကိုပြန်လည်ပြုပြင်ဖို့နဲ့မမျှတတဲ့ကုန်သွယ်မှုတွေဖြစ်တဲ့ညာနာမူပိုင်ခွင့်ဆိုင်ရာခိုးယူမှုဤပညာအရမလွှဲပြောင်းခိုင်းမှုဆက်မှုအမတော်ကြီးဖြည့်ဆည်းပေးမှုအစိုးရပိုင်းကုမ္ပဏီကြီးတွေကြောင့်ပေါ်ပေါက်လာတဲ့မသမာမှုတွေမလို့အဖက်နဲ့ပိုးရှမ်းနေတာတွေကိုတင်ပြချက်ပူတွေပါပါဝင်ပါတယ်။နှစ်ဖက်သဘောတူညီမှုရခဲ့တာတွေနဲ့ပတ်သက်ပြီးသမ္မတထရမ့်ကရေဘူးရအချက်လက်တွေအဖြစ်ချပြခဲ့တဲ့အထက်မှာတော့အမေရိကန်ပြည်ထောင်စုနဲ့ EU တို့ကြားကဏ္ဍ၃ရပ်မှာလုံးဝ၃ရပ်ဖြစ်တဲ့အထိလှုပ်ဆောင်မှာဖြစ်ပြီးအဲ့ဒီကဏ္ဍတွေကတော့အခွန်အခတွေ၊ကုန်သွယ်ကုန်မဟုတ်တဲ့ကုန်သွယ်မှုဆိုင်ရာအတားအဆီးတွေနဲ့အမရောဂျီရိုဖြစ်ပါတယ်။ဒါရီဟာကုန်သွယ်ရမှာညီမျှမှုရှိစေဖို့ဖြစ်ပါတယ်။ဒီတွေ့ဆုံပွဲဟာအမေရိကန်နဲ့ EU ဥရောပနိုင်ငံတွေကြားဆက်ဆံရေးမှာကဏ္ဍတစ်ပြက်ကိုစတင်ဖွင့်လိုက်တာလို့သမ္မတထရမ့်ကအထိပယ်ဖွင့်ဆိုပါတယ်။ဒီကဏ္ဍတစ်ကတော့ပုံမိုရင်းနှီးတဲ့မိတ်ဆွေတွေဖြစ်လာပြီးနှစ်ဖက်စလုံးအတွက်အောင်မြင်မဲ့ခိုင်မာတဲ့ကုန်သွယ်ဆက်ဆံရေးနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးနဲ့ကြွယ်ဝရေးကိုရှေ့ရှုပြီးပိုးပြီးကောင်းအောင်လှုပ်ဆောင်တာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်နဲ့ EU တို့ကြားနှစ်ဖက်ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ1 trillion ဒေါ်လာရှိတဲ့ကမ္ဘာပေါ်ကအကြီးမားဆုံးစီးပွားဆက်ဆံရေးဖြစ်ပြီးဒီကုန်သွယ်ဆက်ဆံမှုဟာနောက်မှအမေရိကန်နဲ့ဥရောပနိုင်ငံသားတွေအားလုံးအတွက်အကျိုးဖြစ်ထွန်းစေဖို့နှစ်ဖက်စလုံးကလိုလားကြောင်းလည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ
်။ Megan Soya ရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သရရှင်နေကူနားစင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အပေါ်မှာအကြောင်းသိပေးအပ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးခင်ဗျာ
Ford Motor ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Stephen Biegun ကိုနောက်ကိုရီးယားဆိုင်ရာထူးကိုယ်စားလှယ်ဖြစ်အမေရိကန်နိုင်ငံရဲ့ယာယီဝန်ကြီး Mike Pompeo ကရွေးချယ်လိုက်ပါတယ်နောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার စီစဉ်ကိုဖျက်သိမ်းအောင်အမေရိကန်ကအယုံဆိုင်လှုပ်ဆောင်နေချိန်မှာပဲအခုလိုထူးကိုယ်စားလှယ်ခံထားလိုက်တာပါဝန်ကြီးပွန်ပေယိုကကျွန်တော်တို့နဲ့အတူ Steve ပါလာတဲ့အချိန်ဟာတကယ်ကိုအချိန်ကာသင့်ပါတယ်ကျွန်တော်တို့ရဲ့ရည်မှန်းချက်နောက်ထပ်တိုးတက်မှုရအောင်လုပ်ဖို့လာမယ့်သတင်းပတ်မှာသူနဲ့ကျွန်တော်မြောက်ကိုရီးယားကိုသွားပါမယ်လို့ပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ကိုတရားစွဲဆိုမယ့်အလားလာနဲ့ပတ်သက်ပြီးလူသူရှင်ကြားထုတ်ပြောလာနေပါပြီကျွန်တော်သာတရားစွဲခံရမယ်ဆိုရင်တော့ဈေးကွက်တွေပြိုလဲကြကုန်မှာပဲလို့ကြာသပတေးနေ့ကထုတ်လွှင့်တဲ့ Fox ရုပ်သံသတင်းဌာနနဲ့အင်ပီရိုမှာလုပ်ထားတဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရမ့်ကပြောထားပါတယ်။အဲဒီတွေ့ဆုံမေးမြန်းခန်းမှာပဲသမ္မတထရမ့်ကသူ့ရဲ့ဦးခေါင်းကိုလက်နဲ့ထိုးပြပြီးဒီအုံနောက်တာမပါတော့ရင်ကိန်းဂဏန်းတွေခမားမယုံနိုင်လောက်အောင်ပြောင်းမြန်ဖြစ်သွားတာကိုမြင်ရမှာဖြစ်တာကြောင့်လူတိုင်းတိတ်ကိုဆင်းရဲသွားကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရေးရှင်နေအောင်မိုက်ကယ်ကိုဟင်ကိုအမေရိကန်ဘူအစိုးရရှင်တွေကစုံစမ်းစစ်ဆေးနေတာမှာအဓိကကျတဲ့ National Enquirer စာဆောင်ရဲ့ပိုင်ရှင်ဒေးဗစ်ဘက်ကာကိုအစိုးရရှင်တွေကတရားစွဲဆိုတာမျိုးမလုပ်ဘဲကင်းလွတ်ခွင့်ပေးလိုက်တယ်လို့သတင်းတွေမှာပြောကြပါရယ်။ National Enquirer Magazine ကိုပိုင်တဲ့ကုမ္ပဏီရဲ့အမှုဆောင်ရာရှိချိုဘက်ကာကသူနဲ့ကိုဟင်နဲ့ထရမ့်တို့အကြမ်းပတ်သက်မှုအပြင်2016ရွေးကောက်ပွဲမတိုင်ခင်မျိုးသမီးနှုတ်ကိုနှုတ်ပိတ်ခပေးတာနဲ့ပတ်သက်ပြီးပြောပြဖို့အစိုးရရှင်တွေနဲ့တွေ့တယ်လို့ Wall Street Journal ကရေးပါရယ်။နိုင်ငံတော်ဒမင်ဂါပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြည်ထောင်နိုင်ငံ Scotland Edinburgh မြို့တော်ကချီးမြှင့်ထားတဲ့ Freedom of Edinburgh ဆုကိုပြန်ရုပ်သိမ်းလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာ။တရင်ချင်းညို့ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။အသက်မိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျေမီကော့ဖြစ်ပါတယ်။တောင်းကြနေမနေ့ဘက်6နိုင်နဲ့9နိုင်အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာပါ။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်မွေရာဤတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.